Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ25ရက်အင်္ဂါနေ့ညပိုင်း 9:20 နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ 1925-30 နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
။ကျွန်မအီတန်စမာရှင်ဒီညပိုင်းတော်တဲ့နေ့ကိုကိုရဲမင်းထွန်းနဲ့တူကြေညာပေးတော်မှာပါ။အီရန်ပေါ်ဒဏ်ခတ်ပိတ်ဆို့မှုအသေးချမှတ်လိုက်တာဟာအမေရိကန်အီရန်တရမန်ဆက်ဆံရေးအဆုံးသတ်သွားစေတယ်လို့ဖြစ်ပြီးတော့နောက်ဆက်ဆွေးနွေးမယ့်စီးပွားရေးဟာလည်းအပေါ်ယံသဘောထားဖြစ်သွားမယ်ဆိုပြီးတော့အီရန်ဘက်ကတုံ့ပြန်လိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီကျင်းပင်တို့မကြာခင်မှာတွေ့ဆုံပွဲမှာကမ္ဘာအကြီးဆုံးစီးပွားရေးနှစ်နိုင်ငံကြားကွန်ဖရင်းစစ်ပွဲအရှိန်ရော့ပြီးတော့ယုံကြည်မှုတွေတည်ဆောက်လာနိုင်လိမ့်မယ်လို့တရုတ်ကမျှော်လင့်နေပါတယ်။ဒီလိုသတင်းတွေကိုကြားကြားမှာဖြစ်ပါတယ
်။ကောင်းပါပြီရှင်။ရှခိုင်ပြည်နယ်ကနေတိုက်ပွဲဖြစ်ရသေးတာမှာအင်တာနက်တွေဖြတ်တောက်လိုက်တဲ့အပေါ်နိုင်ငံတကာအသိုင်းအဝိုင်းရဲ့ထောက်ပြပြောဆိုတဲ့သတင်းမှာကြားမှာကတော့
It is very worrying for the democratic transition. The fact that the civil government
နေစီမချာသတင်းထောက်များအဖွဲ့ RSF ကဒေသဆိုင်ရာတာဝန်ခံတဦးပြောသွားတာပါရှင်အဖြစ်ဆုံးကတော့မကြခင်ကြားမှာပါကြားပြင်ရခိုင်ပြည်နယ်အတွင်းရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့ဆက်နွယ်သူတွေအဖြစ်မတင်ငါသူတွေကိုဖမ်းဆီးစစ်ဆေးတဲ့နေရာမှာတိုက်ဆုံမှုတွေရှိနေတယ်ဆိုတဲ့သတင်းမြမလျက်စစ်တအားခါရီတိုးမြင့်ကောက်ခံမှုအစိုးရကကြေညာလိုက်တဲ့အပေါ်မတူးတဲ့အမြင်တွေကိုမေးမြန်းတင်ပြသွားဖို့လည်းရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုက်ဆွေးနွေးခံကိုနားဆင်ရမှာပါအခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမအီတန့်စင်နဲ့ကိုရဲမင်းထွန်းတို့ကပြောပြပေးကြပါအောင်ရှင
်အီရန်ပေါ်ဒဏ်ခတ်ပိတ်ဆို့မှုအစ်တစ်ချမှတ်လိုက်တာဟာအမေရိကန်အီရန်တရမန်ဆက်ဆံရေးအဆုံးသတ်စီသလိုဖြစ်ပြီးတော့နောက်ဆက်ဆွေးနွေးမယ့်စည်းဝေးတွေဟာလည်းအပေါ်ယံသဘောထားဖြစ်မယ်ဆိုပြီးတော့အီရန်အကြီးအကဲတွေကဒီကနေ့မှတုံ့ပြန်လိုက်ပါတယ်အီရန်ဘာသာရေးခေါင်းဆောင်အာယာတိုလာအာလီခါမာနီနဲ့အီရန်စစ်တပ်နဲ့အစ္စလာမစ်ဒေါ်လာရေးအဆောင်တပ်ဖွဲ့တွေကအကြီးအကဲ၈ယောက်တို့ကိုအတိအကျပြစ်မှတ်ထားတဲ့အီရန်ပေါ်ဗန္ဒာရေးအရာဒဏ်ခတ်ပိတ်ဆို့မှုအစ်တစ်ကိုတင်လာနေမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကချမှတ်လိုက်တာပါဒီဒဏ်ခတ်ပိတ်ဆို့မှုတွေဟာအီရန်ခေါင်းဆောင်အပေါ်အထင်အရှားမဲ့ဒဏ်ခတ်ပိတ်ဆို့မှုအစ်တစ်တွေဖြစ်တဲ့ဆိုပြီးတော့သမ္မတထရမ်ကပြောပါတယ်အီရန်ဆိုရရဲ့ဆိုရတဲ့ပြမှုတွေကိုပြင်ဆင်ပြီးတော့ပြည်သူတွေရဲ့အခွင့်အရေးကိုလေးစားလိုက်နာဖို့တကယ်လိုလားတဲ့စိတ်နဲ့ညှိနှိုင်းဆွေးနွေးပွဲတွေကိုတက်ရောက်ဖို့ထရမ်ကအီရန်ဆိုရကိုပြောဆိုလိုက်တာပါဒါပေမဲ့အီရန်နဲ့ဆီးရီးယားအရေးအဓိကထားပြီးဆွေးနွေးဖို့အစ္စရေးမှာအစည်းအဝေးတက်နေတဲ့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုလ်တန်ကတော့အီရန်နဲ့စကားပြောဆိုဖို့လိုလားစေပဲလို့ပြောဆိုနေပါတယ်အီရန်ရဲ့နျူကလ িয়ার လက်နက်အစီအစဉ်ပဲ့ထိန်တဲ့မစ်ဆိုင်းပစ်လုတဲ့စနစ်တွေနိုင်ငံတကာအကြမ်းဖက်မှုတွေကိုထောက်ပံ့ပေးနေမှုတွေကိုဖျက်သိမ်းမှုနဲ့ကမ္ဘာတဝိုင်းအီရန်ရဲ့တခြားဆိုးရတဲ့ပြမှုတွေကိုလုံးဝရပ်ဖို့အရေးအီရန်နဲ့အမှန်တကယ်ညှိနှိုင်းမှုတွေလုပ်ဖို့သမ္မတထရမ်ကတကားဖွင့်ကြိုဆိုခဲ့တာဖြစ်ပြီးတော့အီရန်ကဒီလိုဖွင့်ထားတဲ့တကားကနေဝင်လာရုံပဲဆိုပြီးတော့ဘူတန်ကပြောဆိုခဲ့တာပါ
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်စီကိုသူပေးပို့ခဲ့တဲ့စာဟာဒီလအတွင်းသူလက်ခံရရှိခဲ့တဲ့မွေးနေ့ဆုတောင်းလာကိုရင်းနှီးနှီးပြန်လည်တုံ့ပြန်ရေးသားထားတဲ့စာဖြစ်တယ်လို့ American သမ္မတ Donald Trump ကပြောခဲ့ပါတယ်။ American သမ္မတ Trump မှာဇွန်လ13ရက်နေ့မှာအသက်83နှစ်ပြည့်ခဲ့တာပါ။ဒီလိုစာသွားလာရရှိတာနဲ့ပတ်သက်ပြီးအင်ပြတော်ပြောခွင့်ရ Sarah Sanders ကလည်း American နဲ့မြောက်ကိုရီးယားကောင်ဆောင်နှုတ်ဦးကြားစာချင်းဆက်သွယ်ပြီးထိတွေ့မှုတွေရှိနေခဲ့တယ်လို့ပြောခဲ့ပါတယ်။ဒီသတင်းတွေဟာ American နိုင်ငံရဲ့ဝန်ကြီး Mike Pompeo က Trump အစိုးရအနေနဲ့မြောက်ကိုရီးယားနဲ့ဆွေးနွေးပွဲတွေပြန်စာဖို့ပြင်ဆင်နေတယ်လို့ပြောကြားပြီးထွက်ပေါ်လာခဲ့တာပါနိုင်ငံတိုင်းဝန်ကြီးပွန်ပီယိုကတကယ်လို့မြောက်ကိုရီးယားနိုင်ငံဘက်ကနျူကလ িয়ার ကင်းစီရေးကိစ္စကိုဆွေးနွေးဖို့ဆန္ဒရှိမယ်ဆိုရင်အချိန်တိုအတွင်းမှာပဲဆွေးနွေးပွဲတွေပြန်လည်စတင်လိမ့်နိုင်တယ်လို့လည်းပြောခဲ့ပါတယ်ဗီယက်နမ်နိုင်ငံဟနွိုင်းတို့မှပြုလုပ်ခဲ့တဲ့ထရမ့်နဲ့ကင်တို့ရဲ့ဒုတိယကြိမ်စည်းဝေးမောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်မှာနှစ်နိုင်ငံကြားအစည်းအဝေးတွေရပ်တန့်နေခဲ့တာပါအမေရိကန်သမ္မတထရမ့်မှာဒီပတ်တည်းဗုဒ္ဓဟူးနေ့မှာတောင်ကိုရီးယားနိုင်ငံပါဝင်အာရှဒေသကိုချီးထွက်ဖို့ရှိပါတယ်ခင်ဗျာ
မေဂန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီကျင်းပင်တို့မကြာခင်မှာတွေ့ဆုံပွဲကနေပြီးတော့ကမ္ဘာအကြီးဆုံးစီးပွားရေးနှစ်နိုင်ငံကြားကုလသမဂ္ဂစစ်ပွဲအချိန်ရော့ပြီးတော့ယုံကြည်မှုတည်ဆောက်နိုင်ဖို့တရုတ်ကမျှော်လင့်နေပါတယ်။ဒီတနေ့မှနောက်ပိုင်းဂျပန်နိုင်ငံအိုဆာကာမြို့မှာကျင်းပမယ့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံ20 G20 ထိပ်သီးစည်းဝေးမှာခေါင်းဆောင်များတို့တွေ့ဖို့စီစဉ်ထားပြီးတော့ကုလသမဂ္ဂစစ်ပွဲစတင်ခဲ့တဲ့မေလနောက်ပိုင်းဒါပထမဆုံးအချိန်မီနဲ့ချင်းဆိုင်တွေ့ဆုံဆွေးနွေးသွားမှာလည်းဖြစ်ပါတယ်။ဒီဆွေးနွေးမှုကနေပြီးတော့အပြန်အလှန်ယုံကြည်မှုတည်ဆောက်နိုင်ပြီးအခုရင်ဆိုင်နေရတဲ့ကိစ္စကြီးတွေကိုဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအကန့်ဆောင်ကသတင်းတောက်တွေကိုဘေကျင်းမြို့မှာဒီကနေ့ပြောဆိုလိုက်ပါတယ်။တင်းလာနေတဲ့ကတရုတ်ဒူးဝန်ကြီးလူဟိနဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ် Robert Light သစားတို့ဖုန်းဆက်စကားပြောဆိုခဲ့ကြပြီးတော့ကုန်သွယ်ရေးအပေါ်မှာတွေးမြင်နေဖလှယ်ခဲ့ကြတဲ့အပြင်ဆက်လက်ညှိနှိုင်းသွားဖို့လည်းသဘောတူခဲ့တဲ့အကြောင်းတရုတ်စီးပွားကူတိုင်ရေးဝန်ကြီးဌာနကပြောပါတယ်။
2020ပြည့်နှစ် American သမ္မတရွေးကောက်ပွဲမှာနိုင်ငံခြားကဆွတ်ဖွဲ့မှုတွေကိုဟန်တာကာဂိုလှုပ်ဆောင်နေပြီလို့ American နိုင်ငံရဲ့အကြီးအကဲအရာရှိတွေကပြောပါတယ်။ဒါပေမဲ့ဒီဆွတ်ဖွဲ့မှုတွေနဲ့ချိုးဖောက်ဝင်ရောက်မှုတွေကိုတော့လူထုကိုအသိပေးနိုင်အောင်မဟုတ်ဘူးလို့လည်းပြောပါတယ်။တစ်ချိန်တည်းမှာ American ထောက်လှမ်းရေးနဲ့လုံခြုံရေးရွေးကောက်ပွဲလုံခြုံမှုဆိုင်ရာအရာရှိတွေကရုရှားနိုင်ငံဟာ2020ပြည့်နှစ်ရွေးကောက်ပွဲကိုဝင်ရောက်ဆွတ်ဖွဲ့ဖို့ရည်ရွယ်ချက်ရှိနေတယ်လို့လည်းထပ်ကတလဲလည်းသတိပေးပြောကြားနေကြပါတယ်။ဒါပေမဲ့ကွန်ပျူတာထဲသုံးမိထားတဲ့ American မဲဆန္ဒရှင်ပြည်သူတွေရဲ့သတင်းအချက်အလက်တွေနဲ့တခြားအရေးကြီးကွန်ပျူတာစနစ်တွေအထက်အရင်တုန်းကရုရှားတွေဘယ်အတိုင်းအတာထိဝင်ရောက်ဆွတ်ဖွဲ့နိုင်ခဲ့တယ်လဲဆိုတာကိုတော့ American အရာရှိတွေပြောကြားနိုင်ခြင်းမရှိသေးပါဘူး။ဒီအတွက်လူထုရဲ့ဝေဖန်စောင့်ကြည့်ခြင်းလည်းခံနေရပါတယ်။2020ပြည်နှစ်သမ္မတရွေးကောက်ပွဲမှာ Florida ပြည်နယ်အတွင်းမှာအ ਨੇ စုံကောင်တီတစ်ခုရဲ့အရေးကြီးတဲ့ကွန်ပျူတာစနစ်တွေရုရှားတွေချုပ်ဖောက်ဝင်ရောက်နိုင်ခဲ့ရတဲ့ဆိုတဲ့သတင်းနဲ့ပတ်သက်ပြီး Florida ပြည်နယ်ကိုစားပြု American Outlook Republican မှ Michael Waltz နဲ့ Democrat အမ Stephanie Murphy တို့ American Federal ထောက်လှမ်းရေး Bureau FBI နဲ့တရားရေးဝန်ကြီးဌာနတို့အနေနဲ့ရှင်းလင်းချက်ပေးဖို့မေလအတွင်းကတောင်းဆိုခဲ့ပူပါတယ်ခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9390များလိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုကနေအင်္ဂါနေ့ညပိုင်းအစီအစဉ်ကိုဆက်ပြီးတော့ဓာတ်ရထုတ်လွှင့်ပေးနေပါတယ်ရခိုင်နဲ့ချင်းပြည်နယ်ကပြည်ပခါဖြစ်နေတဲ့နေရာတွေမှာမိုဘိုင်းဖုန်းအင်တာနက်သုံးခွင့်ကိုမြန်မာစစ်ရကဖျက်တောက်လိုက်တာဟာဒေသတွင်းသတင်းတွေကိုအမှောင်ချလိုက်တာဖြစ်တဲ့ဆိုပြီးတော့မြန်မာနိုင်ငံဆိုင်ရာခရသမကလူခွင့်ထူးကိုစလေရဟင်းလီကဒင်းသားနေတို့ကဝေဖန်ပြောဆိုလိုက်ပါတယ်။မြို့နယ်၉ခုမှာမိုဘိုင်းဖုန်းအင်တာနက်ခွင့်ရဲ့သုံးခွင့်ကိုမြန်မာစစ်ရကဖျက်တောက်ထားတာပါ။ဒီလိုဖြစ်တော့တဲ့အတွက်ပြည်ပခါတွေဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်တွေကလူခွေးနဲ့လူသားချင်းစာနာမှုဆိုင်ရာစောင့်ကြည့်စစ်ဆေးမှုတွေပေါ်မှာပြင်းပြင်းထန်ထန်ကြဲရိုက်မှုတွေရှိနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေးအထူးကိုယ်စားလှယ်ရဟင်းဒီကသတိပေးပြောဆိုထားပါတယ်။မြန်မာဆွေရတဲ့တမတော်ဘက်ကရောအေးရခိုင်တပ်ဖွဲ့အနေနဲ့ရောအရသားတွေကိုအချိန်တိုင်းအပြည့်အဝကာကွယ်ပေးဖို့နဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုလိုက်နာပို့ကိုလည်းရဟင်းဒီကတိုက်တွန်းထားပါတယ်။မြန်မာဆွေရဘက်ကတော့အစ်ဖြစ်နေတဲ့နေရာတွေကဒေသတွင်းနဲ့နေဒီနေ့အေးချာရေးတရားဥပဒေစိုးမိုးရေးနဲ့အများပြည်သူအကျိုးကိုထိခိုက်စေတဲ့ဆိုပြီးတော့မိုဘိုင်းဖုန်းအင်တာနက်သုံးခွင့်ကိုဖျက်တောက်ထားတာဖြစ်ပါတယ်။ညူယောက်ဒီဆိုင် CPJ သတင်းသမားများကာကွယ်ရေးစောင့်ရှောက်ရေးအဖွဲ့ကြီးကလည်းအခုလိုအင်တာနက်ဖျက်တောက်လိုက်တဲ့ဟာသတင်းလွတ်လပ်ခွင့်ကိုပိတ်ပစ်လိုက်တာဖြစ်တယ်ဆိုပြီးတော့ဝေဖန်ပြောဆိုနေပါတယ်
။အိန္ဒိယနိုင်ငံကထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသမှာနာမည်ကြီးတဲ့သတင်းစာထုတ်ဝေသူကိုလွန်ခဲ့တဲ့ဆယ်နှစ်လောက်ကဖြစ်ခဲ့တဲ့အမှုဟောင်းတစ်ခုနဲ့ဆွဆွဲထားပြီးတင်လာနေတဲ့တကောင်ရံအချိန်မှာရွှေနာဂမြို့ကနေကိုဝင်ရောက်စီးနှင်းဖမ်းဆီးခဲ့တဲ့အကြောင်းရဲတွေနဲ့အဖမ်းခံရသူညီကိုတဆက်သူကပြောပါရယ်အသက်62နှစ်အရွယ်ဂူလမ်ဂျာလနာကဒရီဟာသတင်းတော်တယောက်လည်းဖြစ်ပြီးအူဒူဘာသာစကားနဲ့ထုတ်ဝေတဲ့ Daily Affairs သတင်းစာရဲ့ထုတ်ဝေသူလည်းဖြစ်ပါရယ်1993ခုနှစ်တုန်းကထုတ်ခဲ့တဲ့ဝရန်နဲ့သူ့ကိုရဲတွေကဖမ်းဆီးခဲ့တာဖြစ်ပါရယ်ကာဒရီယာကက်ရှမီးယားဒေသကိုအုပ်ချုပ်တဲ့အိန္ဒိယအုပ်ချုပ်မှုကိုတိုက်ခိုက်နေတဲ့စစ်သွေးကြောအုပ်စုတစုရဲ့ဂျင်ဂျာစရန်ကို1990ခုနှစ်တုန်းကထုတ်ဝေခဲ့တဲ့သတင်းတော်၉ယောက်တည်းကတယောက်ဖြစ်တာကြောင့်အခု၁၀လောက်အကြာမှသူ့ကိုဝန်ဖန်လိုက်တာဖြစ်ပါတယ်။တရားဝင်ထုတ်ပြီးနောက်တနေ့အင်္ဂါနေ့မှာတော့သူ့ကိုအမှတ်ကံနဲ့ပြန်လွှတ်ပေးခဲ့ပါတယ်။ဒီဖမ်းဆီးမှုဟာကက်ရှမီးယားဒေသတွင်သတင်းမီဒီယာတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုပေါ်လွင်စေခဲ့ပါတယ်။ကက်ရှမီးယားဒေသတွင်ကသတင်းတော်တွေကအိန္ဒိယအစိုးရနဲ့လွတ်လပ်ရေးရလို့တဲ့စစ်သွေးကြောအဖွဲ့တွေကြာအခက်ကြုံနေရတာဖြစ်ပါတယ်။သတင်းအချက်လက်တွေကိုတစ်ဖက်စလုံးကထိန်းချုပ်လို့ပြီးအခြေအနေတွေကဒီနှစ်ပိုင်းအတွင်းပုံမှုဆွေးရလာတဲ့အကြောင်းသတင်းတောက်တွေကပြောပါတယ်။အိန္ဒိယနိုင်ငံကသတင်းတောက်တွေအတွက်အစိုးရဆုံးနိုင်ငံတွေထဲကတစ်ခုဖြစ်ပြီးသတင်းလွတ်လပ်ခွင့်ညွန်ကိန်းအစ်စ်138နေရာမှာရှိနေပါတယ်ခင်ဗျာ
။ကွန်ဂိုနိုင်ငံကအီဘိုလာပိုးပြက်ပွားနေမှုကိုတားဆီးရေးပညာပေးရမှာကူညီပေးဖို့အမေရိကန်ဘတ်စကတ်ဘောအကြော်မော်ကွန်ဂိုနယ်ပွားဒီကမ်ဘိုမူတုံဘိုကိုအမေရိကန်ကျန်းမာရေးဝန်ထမ်းတွေကကူညီတောင်းထားပါတယ်။ဒီတစ်ခါယောဂပြန်ပွားမှုကြောင့်လူ1500လောက်သေဆုံးခဲ့ရပြီးတော့ဩဂတ်လကလေးကဆိုရင်နောက်အယောက်2200လေးကူးစက်ခံထားရပြီးဖြစ်တဲ့အတွက်ဒါဟာသမိုင်းမှာအဆိုရဆုံးယောဂပြန်ပွားမှုကြီးတစ်ခုလည်းဖြစ်နေပါတယ်။အမေရိကန်ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ရဲ့ဗီဒီယိုမှာတော့မူတုံဘိုပါဝင်ခဲ့ပြီးတော့ကွန်ဘိုမြောက်ပိုင်းကအကြီးဆုံးအီဘိုလာပိုးပြန့်ပွားမှုကိုတားဆီးရမှာပါဝင်ကြဖို့ကူညီတောင်းခဲ့ပါတယ်။ ကွန်ဂိုကရွာသားတွေကအီဘိုလာကာကွယ်ဆေးကိုယုံကြည်မရှိတော့ကြသလိုသူတို့လိုယုံမဟုတ်တဲ့သူတွေရဲ့ပြောစကားကိုလည်းတန်မြတ်ရှိနေတာကြောင့်ဒီလိုသူကိုယ်တိုင်အကူအညီတောင်းတာကပို့ပြီးတော့ထိရောက်နိုင်မယ်လို့မူတွန်ဘိုက AP သတင်းဌာနကပြောပါတယ်။ယောဂပြန့်ပွားတဲ့နေရာတွေမှာအထူးသတိပြုကြဖို့မူတွန်ဘိုမြစ်တာရက်ခံထားတဲ့ရုပ်သံဖိုင်ကို Kiswahili Lingala နဲ့ပြင်သစ်ဘာသာစကား၃မျိုးနဲ့ကွန်ဂိုရေဒီယိုနဲ့ရုပ်မြင်သံကြား line တွေကနေထုတ်လွှင့်ပေးသားဖို့ကြိုးပမ်းနေတာဖြစ်ပါတယ်။
ပြည်ရစနေနေ့ကကမ္ဘောဒီးယားနိုင်ငံမှာဆောက်လက်ဆအဆောက်အအုံပြုကြခဲ့တာကြောင့်အနည်းဆုံးအလုံသမား28ဦးသေဆုံးခဲ့ပြီး26ဦးဒဏ်ရာရခဲ့တဲ့ဖြစ်ရပ်နဲ့ဆက်နွယ်ပြီးတရုတ်နိုင်ငံသား4ဦးကိုကမ္ဘောဒီးယားတရားဝင်ကတရားစဲဆိုလိုက်ပါတယ်။အဆောက်အအုံပိုင်ရှင်အပါအဝင်4ဦးကိုနာကျင်ဒဏ်ရာရစေတဲ့ပြစ်မှုနဲ့လူသေဆုံးစေတဲ့ပြစ်မှုတွေနဲ့တရားစဲဆိုလိုက်တာပါ။ Sihanoukville ကမ်းခြေမြို့မှာပြုကြပျက်စီးနေတဲ့အဆောက်အအုံကြားဒိနနာနေကအမျိုးသား2ဦးကိုအသက်ရှင်လျက်ဆွဲထုတ်ကယ်ဆယ်နိုင်ခဲ့ပါတယ်။ဒီဆောက်လက်ဆအဆောက်အအုံမှာအလုံသမား90ကနေ60လောက်အထိနေအိမ်ဖြစ်နေထိုင်နေကြတော့လည်းအသက်ရှင်လွတ်မြောက်လာသူတွေကပြောပါရယ်ဖနာမေမြို့မှာရှိတဲ့တရုတ်တိုင်ဝင်ရဲ့တနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ဒီဖြစ်ရပ်နဲ့ပတ်သက်လို့ကမ္ဘောဒီးယားအာဏာပိုင်တွေရဲ့ဥပဒေနဲ့အညီလှုပ်ဆောင်မှုတွေကိုထောက်ခံသွားမယ်လို့ဖော်ပြထားပါရယ်ကမ္ဘောဒီးယားနိုင်ငံ Sihanoukville ကမ်းခြေမြို့ဟာတရုတ်နိုင်ငံကငွေကြေးထောက်ပံ့တဲ့ကာစီနိုလောင်းကစားလုပ်ငန်းလူနေအိမ်ယာတွေနဲ့ဟိုတယ်တွေကြောင့်လက်တလောစီပင်လာတဲ့မြို့လည်းဖြစ်ပါရယ်ခင်ဗျာ Direct from Washington The
Voice of Americaအင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တဲ့တွေကိုမအီတန်းစင်နဲ့ကိုရဲမင်းထွန်းတို့ကကြေညာပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့အချိန်နဲ့တပြိုင်တည်းတက်ရိုက်နားဆင်နိုင်ပါတယ်။ဒါနဲ့မက VOA ရဲ့ YouTube, Twitter တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မနဲ့စားရအောင်ပါ။ရခိုင်ပြည်နယ်ရင်းမြန်မာအစိုးရတပ်ဖွဲ့တွေနဲ့အေအေရခိုင်တပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေမှာအစိုးရကအင်တာနက်ဆက်သွယ်မှုတွေဖြတ်တောက်လိုက်တာဟာမြန်မာဒီမိုကရေစီပြုတ်ပြင်ပြောင်းလဲရင်းနဲ့သတင်းလွတ်လပ်ခွင့်တို့အတွက်စိုးရိမ်စရာဖြစ်စေကြောင်း RSF နယ်စည်းမခြားသတင်းထောက်မြအဖွဲ့ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးစုံစမ်းရေးမှူးရန်ဟီလီအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်တွင်းနိုင်ငံရေးအတိုင်းအဝန်ကပါဝေဖန်မှုတွေထွက်ပေါ်လာအပြီးမှာပဲ RSF ကလည်းအခုလိုထောက်ပြဝေဖန်လိုက်တာဖြစ်ပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
မြန်မာစိုးရတပ်ဖွဲ့တွေနဲ့ AA ရခိုင်တပ်မတော်တို့အကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတဲ့ဒေသကမြို့နယ်ပေါင်း10မြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်အတွင်းကအင်တာနက်လိုင်းတွေကိုပြည်ထောင်စုအစိုးရပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကပြီးခဲ့တဲ့ဇွန်လ21ရက်နေ့မှာယာယီဖြတ်တောက်လိုက်ပြီးတဲ့နောက်နိုင်ငံတကာသတင်းလွတ်လပ်ခွင့်နဲ့လူ့ခွင့်ရေးဆိုင်ရာအဖွဲ့အစည်းတွေအပါအဝင်ပြည်တွင်းပြည်ပကနိုင်ငံရေးအတိုင်းဝိုင်းတို့ရဲ့ပြင်းထန်စွာဝေဖန်မှုတွေထွက်ပေါ်လာခဲ့တာပါ။ပြင်သစ်အခြေစိုက် RSF နယ်စည်းမခြားသတင်းတောင်များအဖွဲ့ကလည်းအခုလိုအင်တာနက်ဆက်သွယ်ရေးလိုင်းတွေဖြတ်တောက်လိုက်တဲ့လောက်ရဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းတွေကိုထိခိုက်စေတယ်လို့အဖွဲ့ရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာတာဝန်ခံဒန်နီယယ်ဘတ်စတာကပြောပါတယ
် It is very worrying for the democratic transition the fact that the civil government acts on its own
ဒီပြည်ကမြန်မာဒီမိုကရေစီပြုရင်ပြောင်းလဲရေးအတွက်စိုးရိမ်စရာအလွန်ကောင်းပါတယ်စစ်တပ်ကလုပ်တာမဟုတ်ဘဲအရသာဆွေးရကအခုလိုအင်တာနက်ဆက်သွယ်မှုတွေကိုဖြတ်တောက်လိုက်တယ်ဆိုတဲ့ကိစ္စကအင်မတန်စိုးရိမ်စရာကောင်းပါတယ်ဒီမိုကရေစီအသွင်ကူးပြောင်းမှုတစ်ခုလုံးကိုချင်းချောင်နေတဲ့လောရဖြစ်တာကြောင့်ဒီအင်တာနက်ဖြတ်တောက်လိုက်တဲ့လောရဟာဘလို့မှတရားမျှတမှုရှိတဲ့လောရလို့ရှုမြင်လို့မရနိုင်ပါဘူ
းစစ်ဖြစ်နေတဲ့နေရာတွေကဒေသတွင်းနဲ့နယ်မြေတည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးနဲ့အများပြည်သူအကျိုးကိုထိခိုက်စေတဲ့အတွက်ဆိုတဲ့အကြောင်းပြချက်နဲ့အင်တာနက်ဝန်ဆောင်မှုတွေကိုယာယီဖြတ်တောက်ထားတဲ့ကာလအတွင်းဖုန်းခေါ်ဆိုမှုနဲ့ SMS စာတို့ဝန်ဆောင်မှုတွေကတော့ဆက်လက်ရှိနေမှာဖြစ်ကြောင်း MPT နဲ့တယ်လီနော့တို့ကရခိုင်ဒေသခံတွေကိုတယ်လီဖုန်းကတဆင့်အကြောင်းကြားစာတွေပေးပို့ခဲ့ပါတယ်။အခုလိုအင်တာနက်တွေဖြတ်တောက်လိုက်တာကသတင်းမီဒီယာလွတ်လပ်ခွင့်ကိုထိခိုက်စေနိုင်တယ်ဆိုတာကိုလည်းဒန်နီယယ်ဘတ်စတာကပြောပါတယ
်။ We think that it's very dangerous not to let journalists report on that and to let Myanmar people
ဖြစ်နေတဲ့ဒေသတွေကဖြစ်မှန်နေကိုသတင်းထောက်တွေအနေနဲ့သတင်းပို့ခွင့်ပြရအောင်ပြည်ပင်ထားတဲ့လောက်ရအန်ဒီယရှိပါတယ်။ရခိုင်နဲ့ချင်းပြည်နယ်တွေကအမှန်ပြည်သူတွေကလည်းသတင်းရနိုင်မှုအတွက်အင်တာနက်ဟာအဓိကကျတဲ့အခန်းကဏ္ဍမှာရှိနေပါလေ။လုံခြုံရေးအကြောင်းပြပြီးအင်တာနက်ဆက်သွယ်မှုကိုဖြတ်တောက်တာဘလို့မှအသေးပဲမရှိပါဘူး
။ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့ဆက်နွယ်ပြီးလုံခြုံရေးတပ်ဖွဲ့တွေရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဖြစ်စဉ်တွေအပေါ်စုံစမ်းဖော်ထုတ်ဖို့စ조사ခဲ့ကြတဲ့ writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးဟာလည်းထောင်ဒဏ်နှစ်ရှည်ချမှတ်ခံခဲ့ရတဲ့အကြောင်းသတင်းတောက်တွေလွတ်လပ်စွာသတင်းမယူရဲအောင်ဟန်တာတဲ့အနေနဲ့သူတို့နှစ်ဦးကိုဖမ်းဆီးအရေးယူပြခဲ့ခြင်းဖြစ်ကြောင်းဒန်နီယယ်ဘတ်စတာကပြောပါတယ်အခုလိုဆက်သွယ်ရေးလမ်းကြောင်းကိုဖြတ်တောက်လိုက်တဲ့အတွက်ပဋိပက္ခဖြစ်နေတဲ့ဒေသတွေကဖြစ်စဉ်အမှန်တွေကိုမြန်မာပြည်သူတွေနဲ့နိုင်ငံတကာအသံဝိုင်းကိုတင်ပြနိုင်ဖို့အခက်အခဲတွေဖြစ်သွားစေတယ်ဆိုတာကိုလည်းသူကပြောပါတယ် ဒါကြောင့်လေနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာအစိုးရနဲ့သတိထားဆက်ဆံကြဖို့လိုအပ်ကြောင်းသူကပြောပါတယ
် So that's why we think that people around the world need to rethink their
ဒီလိုချင်နေဖြစ်နေတာကြောင့်မြန်မာနိုင်ငံနဲ့ဆက်ဆံလိုကြတဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းသူတို့ရဲ့ရည်တည်ချက်အနေအထားတွေကိုပြန်လည်သုံးသပ်စေလိုပါတယ်အထူးသဖြင့်တော့မြန်မာနိုင်ငံမှာလာမယ့်2020ခုနှစ်မှာရွေးကောက်ပွဲကျင်းပဖို့လည်းရှိနေပြန်တော့မြန်မာအစိုးရအနေနဲ့ဒီမိုကရေစီပြည်ပြောင်းလဲမှုတွေကိုတကယ်လိုလိုလားလားရှိတယ်ဆိုတာကိုပြသဖို့လိုအပ်တယ်လို့လည်းထင်ပါတယ
် RSF နဲ့စီမချသတင်းတောင်များအဖွဲ့ရဲ့အစီရင်ခံစာအရမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာ2013ခုနှစ်ကနေ2018ခုနှစ်အကြား73ရာခိုင်နှုန်းတိုးတက်ကောက်မွန်ခဲ့ပါတယ်။ဒါပေမဲ့2018ခုနှစ်နဲ့2019ခုနှစ်အတွက် RSF ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာ9နေရာကျသွားခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်းတင်ပြသွားတော့ပါရှင်။ခုတစ်ဆက်တည်းရခိုင်ပြည်နယ်ကသတင်းနောက်တစ်ပုဒ်တင်ပြခြင်းပါတယ်။တိုက်ပွဲတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အတွင်းရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့ဆက်နွယ်သူတွေအဖြစ်မတင်ငါသူတွေကိုဖမ်းဆီးစစ်ဆေးနေစမှာတေဆုံမှုတွေရှိနေတယ်လို့ဒေသခံအကူအညီပေးရအဖွဲ့တွေကပြောပါတယ်။မြောက်ဦးမြို့နယ်ကရွာသားတို့ဟာဆိုရင်လဲစစ်ဆေးနေစဉ်တေဆုံခဲ့တဲ့အတွက်ဒီကနေ့ပဲတကြိုခရရတယ်လို့တခြားဖမ်းဆီးခံရသူတွေထိခိုက်ဒဏ်ရာရရှိတာလည်းရှိနေတယ်လို့ဆိုပါတယ်။အဖြစ်အဆုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါရခိုင်လက်နက်ကိုင်ဖွဲ့ AA နဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့ဖမ်းဆီးစစ်ဆေးခံရတဲ့သူတွေထဲကမြောက်ဦးမြို့နယ်ပေါတော်ပြင်းရွာသားတို့ကတော့တိတ်ဆုံးပြီးနောက်ဆုံးနေ့ဖြစ်တဲ့ဒီနေ့မှာပဲမြောက်ဦးသုတ်သားမှာတကြူခဲ့ကြောင်းမြတ်သောဆရာတော်ဥလန္ဒတာရကမိတ်ပါတယ်
ဟုတ်တယ်ဒီနေ့မင်းတကြူတယ်မနေ့ကခရီးနေဘွားနောက်မှာဟွာကြောက်တော့ရေးစခန်းကနေပြီးတော့ဖုံးဆက်တယ်စစ်တပ်ကအလုပ်တလုပ်လာပို့တယ်တဲ့ဒီအေးအေးမှတ်ပြီးတော့သူတို့စစ်ကြောရေးလုပ်လို့ဆုံးသွားတာဆိုပြီးတော့လာပို့တယ်တဲ့သူတို့မနေ့ညနေကသူ့မိသားစုကယူချင်းတယ်ဆိုလို့တော့ပြီးတော့ယူကြတယ်မင်းကညနေကတော့တယ်အမလို့နေဝင်တော့တဲ့ခါပြီးတော့အလုပ်ကမသေးခဲ့တော့ဘူးအမလက်ခံကြောက်ပြရတယ်ပြီးရင်ဒီနေ့မနေ့ကပဲမြောက်ကသွားသေးကြတယ်အမှုကမူးတူလိုက်ပြီ
တမရောသတင်းမှပြန်ကြားရေးဖွဲ့ပြောခွင့်ရသူဘူမှုချုပ်စွန်မင်းတို့ကတော့တိစုံမှုဖြစ်စဉ်နဲ့ပတ်သက်ပြီးစစ်ဆေးနေဆဲဖြစ်တယ်လို့ပြောပါတယ
်ကိုလူမျိုးထွန်းပေါတော့ပြန်ရပါတော့သူဆုံးသွားတာရှိရပြမနေ့ကအဆုံးနဲ့ဟာလိရှိတယ်ဒီကျမကြီးချွင်းလာတဲ့ကြောက်တော့ဆေးရုံပို့တဲ့အချိန်မှာတိုင်းမှာပဲဆုံးသွားတာရှိတယ်ဗျအဲဒီရဲ့အခြေအနေကတော့ကျွန်တော်တို့ကဖြစ်ပြီးချက်ပတ်လာမှာပဲကျွန်တော်သိရမယ်ဘာရောကတော့ဘာလို့ဆိုတော့
ပြည်ကြဲဆွန်လ20ရက်နေ့တုန်းကမြန်မာစစ်တပ်ကနေပေါတော့ပြင်းရွာကိုစစ်ဆေးခဲ့စဉ်မှာအေအဖွဲ့နဲ့ဆက်ဆက်တဲ့ဆိုပြီးမတင်ကမှုနဲ့ရွာသားရှိဦးကိုဖမ်းဆီးခဲ့ပြီးစစ်ဆေးမှုတွေပြုလုပ်နေစဉ်တွင်အခုလိုဒေသုံမှုသည့်ဖြစ်ပွားခဲ့တာပါဖမ်းကန်ရလို့ရှိရောက်သေးကဒေသုံသူအသက်23နှစ်ရွယ်ကိုနေမျိုးထွန်းဟာနှိမ့်ဆက်တန်ရာကြောင့်ဆုံးမသွားတယ်လို့ကြောက်တော်ဆေးရုံမှာခွဲစိတ်နေစဉ်တွင်ကိုတိုင်တွေ့မြင်ရသူသူဖြစ်တဲ့ကိုစော်ဝင်းကအခုလိုပြောပါတယ
်ခွဲရုံထဲမှာကြာဝါဟိုပြရှိလို့နားသူကောင်းမှာတနေ့ပေါင်းနဲ့ထူထားတဲ့ဟာကိုယ်လိုပေးတာလေကျွန်တော်ရောက်တဲ့အချိန်ကျွန်တော်ပတင်းပေါက်ကချောင်းကြည့်လိုက်တာပတင်းကနေပြီးတော့မြင်ရတယ်သူကိုခွစတဲ့ပြီးတော့ကိုလုံးပြန်ပြီးချုပ်တာကို
ဒေဆုံမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကြောက်တော်ရဲစခန်းကိုဆက်သွယ်ခဲ့ပြီးမှလည်းဖုံးလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူးစုံလ20ရက်နေ့ကနေ22ရက်နေ့ထိရခိုင်လက်နက်ကိုင်အေအဖွဲ့နဲ့ပတ်သက်တဲ့ဆိုပြီးမတင်ကမှုနဲ့မြန်မာစစ်တပ်ကနေဖမ်းဆီးထားတာ10ဦးရှိနေပြီးစစ်ဆေးနေစဲလို့လဲတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။စုံလ22ရက်နေ့ကတင်းသိမ့်ကရွာသားနှူးကိုတမတော်ကနေဖမ်းဆီးခဲ့ပြီးတော့တခြားဖမ်းဆီးခံရတဲ့သူတွေကိုစစ်ဆေးမှုတွေလှုပ်ဆောင်နေစဉ်တွင်နှိပ်စက်ညှဉ်းပန်းမှုတွေရှိခဲ့တယ်လို့ကာယကံရှင်မိသားစုဝင်တူကပြောပါတယ်။
ဒီမှာသူများအတူဟုတ်တယ်ကိုရောက်လူကိုသင်အခုရှင်းရှင်းကိုလိုက်ကြနေတယ်ဒီကျမရဲ့ရှင်းရှင်းကိုဆွေးဆွေးဖို့လေဒီကတော့တန်ရာကျတော့လပွားနဲ့အခေါ်ဆုံးအဲ့ဒီရှင်းရှင်းပုံမှာဖြစ်အောင်တက်တဲ့အဲ့ဒီနောက်ရှင်းရှင်းပြင်တယ်တဲ့ရှင်းပြလို့ရတဲ့သူကိုဖြစ်ပေးမယ်ဆိုပြီးတော့ဆရာတော်ကရှင်းပြတယ်လေ
မြန်မာစစ်တပ်ရဲ့ရခိုင်အေအဖွဲ့တို့စစ်ရေးပဋိပက္ခတွင်အယက်သားတွေကိုမတင်ကမှုနဲ့ဖမ်းဆီးမှုပြစ်ကတ်မှုတွေဆက်လက်ဖြစ်ပွားနေတာပါအယက်သားတွေပေါ်ပြင်းထန်တိုက်ခိုက်နေမှုဖမ်းဆီးနေမှုပေါ်မြတ်ဆောင်ဆရာတော်ကအခုလိုမိန့်ပါတယ်
အခုလည်းအခုမြင်နေရတာကတော့မြန်မာနိုင်ငံမှာမြန်မာစစ်တပ်ကပြည်သူ့ရဲ့မှုတွေကိုလက်လက်ဆော့ကျူးလွန်ခွင့်ရတယ်။သဘာဝနိုင်ငံတော်အတိုင်းပြည်ခံပုဂ္ဂိုလ်အပါအဝင်ဘယ်ဖွဲ့ကြီးဘယ်သူကမှလည်းစားစီးတာမျိုးထောက်ဖို့ပြောဆိုတာမျိုးမိတ္တရဲ့ခံလာမျိုးဘူးမှမလုပ်ဘူး။သူတို့ကလည်းကိုယ်ကလည်းပူပေါ်ပြီးတော့ဖွေဝိုက်သွားနေရခြင်းပူပေါ်ပါဝင်နေတယ်လို့ခံစားရတယ်။ဆိုတော့ဒီခိုင်ခွင့်ပတ်ပေမရရတဲ့လူတရားတဲ့လူဖမ်းအဲ့လိုမျိုးဖြစ်နေလို့မြင်တယ်
ပြည်ကရဲဧပြီလ10ရက်နေ့မှာမြောက်ဦးမြို့နယ်လက်ကကျေးရွာကလူ28ဦးကိုသတ်မတော်ကဖမ်းဆီးပြီးစစ်ကြောရေးလုပ်နေစဉ်လူ3ဦးသေဆုံးခဲ့တယ်လို့ မေလ22ရက်နေ့ကလည်းကြောက်တော်မြို့နယ်မင်းသားတောင်ကျေးရွာကအသက်43နှစ်အရွယ်ဦးမောင်ကျော်လိုင်ကလည်းစစ်စေးရင်ရရှိတဲ့တန်ရာနဲ့ဆေးရုံမှာဆုံးသွားသွားခဲ့ပါတယ်။အရသားတွေပေါ်ပြင်းမာသာတိုက်ခိုက်နေတဲ့ဆိုတဲ့ဆွတ်ဆွတ်ချက်တွေထွက်ပေါ်နေတဲ့ပေါ်အေအေဖွဲ့အနေနဲ့အရသားတွေနဲ့အသွင်ယူရောနှောပြီးမြန်မာစစ်တပ်ကိုတိုက်ခိုက်နေတာကြောင့်ပြစ်ကတ်မှုတွေပြုလုပ်ရတယ်လို့သမ္မတဘက်ကဖြေရှင်းချက်ပေးထားပါတယ်။လက်ရှိအေအေလက်နက်ကိုင်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားစစ်ရေးသိမ်းမာနေမှုတွေအေအေနဲ့ပတ်သက်တဲ့ဆိုတဲ့အထံတရနဲ့စစ်တပ်ကဖမ်းဆီးခဲ့သူ90ကျော်ရှိနေပြီးတပ်တော်စစ်ဆေးနေဆဲ36ရောင်းအမှုဖွဲ့ရေးယူထားတာ45ရောင်းနဲ့ပြည်သူချမ်းမတ်ခံရသူ3ရောင်းရှိနေတဲ့ဆိုပြီးတပ်မတော်သတင်းမှပြန်ကြားရေးဖွဲ့ကဇွန်လ22ရက်နေ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ထားပါတယ်ခင်ဗျာ
ရှိခိုင်လက်နက်ကင်တပ်ဖွဲ့အေအေနဲ့ဆက်ဆက်သူတွေအဖြစ်တန်ရာရှိခံထားရတဲ့အရသားတွေကိုဖမ်းဆီးစစ်ဆေးနေတဲ့အခြေအနေနဲ့အကြောင်းကိုနိုင်ကွန်အိမ်ကမေးမြန်းတင်ပြသွားတာပါရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လင်းနေပါတယ်။အခုတော့ချင်းပြည်နယ်ကစာတင်ကျောင်းတွေမှာဆရာဆရာမတွေလစ်လပ်နေတဲ့တရင်တင်ပြခြင်းပါတယ်။ချင်းပြည်နယ်ပလဲဝါမြို့နယ်ထဲကကျောင်းဆရာဆရာမလိုအပ်ချက်ရှိနေတဲ့ကျောင်းပေါင်း100ကျော်မှာနေ့စာလာပေးဆရာတွေကိုပြည်နယ်အစိုးရအစီအစဉ်နဲ့ခံထားလိုက်ပြီးဖြစ်ပါတယ်။ဆရာလိုအပ်ချက်အတွက်အရေးပေါ်ဖြည့်ရှင်လိုက်တာဖြစ်ပေမဲ့လို့ဆရာဆရာမတွေကိုလုံလောက်တဲ့လေ့ကျင့်သင်ကြားပေးမှုတွေလိုနေသေးတယ်လို့ပညာရေးအတိုင်းဝိုင်းကလည်းအကြံပြုထားပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ကိုစောထက်ကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
အခု2019ပညာသင်နှစ်ချင်းပြည်နယ်ပလဝမြို့နယ်တဲကမူလာတန်းအလဲတန်းကျောင်း100ကျော်လောက်မှာသင်ကြားပေးမဲ့ဆရာမရှိလို့နေစားလာပြီးစနစ်နဲ့သင်ကြားမဲ့ဆရာအယောက်360ကိုပြည်နယ်အစိုးရကရေးပေါ်ခံထားလိုက်ပါတယ်။ NLD အစိုးရလက်ထက်3နှစ်သက်တမ်းတည်းမှာဆရာခန့်နိုင်အားနည်းနေပြီးကျောင်းသားနဲ့ဆရာအချို့ကမမျှတသေးဘူးလို့ချင်းပြည်နယ်လူမှုရေးဝန်ကြီးဦးပေါင်လုံးမင်းထံက VOA ကိုပြောပါတယ်။
ဒီစာမိစာနဲ့ပေါ့နော်ဒီစာနဲ့အဲဒီလိုတဲ့အရေးပေါ်ဖြစ်ရှင်တဲ့ဆံခွင့်ပြပါတယ်အာကျွန်တော်ထင်တယ်ဇူလိုင်လဆိုတော့ကွန်ဖောင်းတော့ပြင်ပနေလောက်ပါဒီတလားကတော့နည်းနည်းတော့ညစ်လာတာပေါ့ကျွန်တော်ဒီ3နှစ်တန်းတွင်မှာဆရာခန့်နိုင်တာက1129ယောက်ခါဆန်ဒါပဲခန့်နိုင်သေးတယ်အဲဒါကြောင့်ဆရာအချို့ကျောင်းသားအချို့ကတော့အချို့အရကောင်းပြီနဲ့တိတ်တော့လက်တိမှာဆင်းနေတယ
်မူလာတန်းကျောင်းတွေမှာနေစားလာပြီးခန့်ထားမဲ့ဆရာအများစုက10တန်းအောင်9တန်းအောင်စသဖြင့်ရှိရလို့လူမှုရေးဝန်ကြီးဦးပေါင်လုံးမင်းထံကပြောပါတယ်အရင်တုန်းကလည်းဆရာအင်အားလုံလောက်မှုမရှိတဲ့အခါမျိုးမှာနေစားလာပြီးဆရာတွေခန့်ထားတာမျိုးရှိပေမဲ့သင်ကြားရဲ့ဘာသာရပ်မှာအားနည်းမှုမရှိအောင်သူတို့ကျွမ်းကျင်တဲ့ဘာသာရပ်ကိုသင်ခိုင်းတာမျိုးဒါမှမဟုတ်ရင်သင်ပေးမဲ့ဆရာတွေကိုလုံလောက်တဲ့လေ့ကျင့်သင်ကြားမှုတွေလုပ်ပေးသင့်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌစိုင်းခိုင်မျိုးထွန်းကပြောပါတယ်
ပထမတရားကျတဲ့သူဆရာတွေကမြန်မာစာနဲ့ကျောင်းပြီးအစုပတ်သက်တဲ့သင်္ခါနဲ့ပြီးနေတာဒါနဲ့ဆရာတွေပါလာရတဲ့ပြုစုဖြစ်လာတဲ့ဒါကတိုင်းတော့နော်နောက်တစ်ခုကတော့သင်နဲ့ဥမာ3လလားဘလောက်လားဆိုတာဒီစာလေးတော့ပြည့်ပြည့်နေတယ်ဆိုတော့ဒီပါလဲဒီဟာလေအဲ့လိုပြေးလိုက်မှလည်းကလေးတွေပြေးရောက်ပြန်ကြလို့ရတယ်နောက်တစ်ခုအခုခုချိန်ဆိုရင်ဒါပြည့်လို့ရတယ်ကျောင်းတွေ
အခု2019တပီလုံးတိုင်းတာနဲ့တက္ကသိုလ်ဝန်ထမ်းအောင်ချက်ရာဂိုင်နှုံးက37.44%ရှိပြီးဒါကမနှစ်ကထက်1ရာဂိုင်နှုံးကျသွားတာပါပြည်နယ်လိုက်ဆိုရင်မွန်ပြည်နယ်က38.54%ရာဂိုင်နှုံးနဲ့အောင်ချက်အများဆုံးနဲ့ချင်းပြည်နယ်က19.59%နဲ့အနည်းဆုံးဖြစ်ပါတယ်ချင်းပြည်နယ်ရဲ့အခြေခံကျောင်းတွေမှာအရေးအချင်းပြည့်ဝရဲ့ပညာရေးဝန်ထမ်းတွေလိုအပ်နေကြောင်းပလောဝမြို့ဒေသခံကူညီရေးကော်မတီဥက္ကဋ္ဌဦးဝေတန်းကပြောပါတယ်
အဲ့လိုမျိုးရှိကိုဆက်သွားနိုင်လို့ကျွန်တော်တကူရရကိုအောင်ဆက်ရတဲ့အတိုင်းကြားချင်းလက်ထဲမှာတာပို့တော့ဆိုးရနိုင်လို့ကျွန်တော်တို့သုံးတယ်ရတယ်ဒါကြောင့်ရှိနိုင်မယ်ဆိုတော့ရာကောင်းသမားကောင်းကြောက်ကြကောင်းကျွမ်းကျင်တဲ့ဆရာတွေအန်တာပေးပြီးရှိနေတယ်
အခုခံထားမဲ့လိုအပ်ပြီးကျောင်းဆရာတွေအနေနဲ့ဇူလိုင်လ၁ရက်နေ့မှာလုပ်ငန်းဝင်ဝင်ရမှာပါ2016-2019ပညာသင်နှစ်မှာလည်းပလောဝမြို့နယ်တဲကအခြေခံကျောင်းပေါင်း49ကျောင်းမှာနေစားလာပြီးဆရာ300ကျော်ခံထားခဲ့ပါတယ်
ကိုဇော်ထက်တင်ပြတော်တော်ပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မြန်မာလျက်စစ်ထအားခါရီတိုးမြင့်မဲ့တင်ပြဖက်ဆက်ရအောင်ပါမြန်မာနိုင်ငံမှာတုံးဆွဲနေတဲ့လျက်စစ်မီတာခအနှုန်းထားတွေကိုတိုးမြင့်ကောက်ခံသွားမယ့်အကြောင်းလျက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကဒီကနေ့ပဲကြေညာလိုက်ပါတယ်မီတာခတွေတိုးမြင့်ကောက်ခံမဲ့အစီအစဉ်ပေါ်မှာတော့ကုန်ကြစိတ်တိုးလာမှာဖြစ်တဲ့အတွက်စိုးရိမ်နေသူတွေရောလျက်စစ်မီဖူလုံရေးကိုဦးစားပေးဖို့လိုလားသူတွေရောရှိပါတယ်အပြည့်စုံကိုတော့ VOA မြန်မာပိုင်းတင်ထောက်ကိုကောင်းစာဟင်းကပြောပြထားပါတယ်ရှင
်လျက်စစ်မီမရရှိသေးတဲ့နေရာတွေကိုမီးရရှိနိုင်ဖို့ပုံမကောင်းမွန်တဲ့မီးရစနစ်တွေရရှိဖို့ရည်ရွယ်ပြီးမီတာကားတွေတိုးမြင့်ကောက်ခံသွားမှာဖြစ်ကြောင်းလျက်စစ်နဲ့စွဲရင်ဝန်ကြီးဌာနကကြေညာခဲ့တာပါပြောင်းလဲတက်မှတ်လိုက်တဲ့နှုံသားတစ်အရာမီတာကားဟာယူနစ်30အထိကိုတယူနစ်35ချက်ပေးရမှာဖြစ်ပြီးယူနစ်နေရာအတက်ကိုတော့125ချက်ကောက်ခံသွားမှာပါယူနစ်တရာအထိတုံးဆဲနေသူတွေအနေနဲ့လက်ရှိမှာ3500ပေးနေရကနေ80ရာခိုင်နှုန်းကျော်တိုးပြီး6050အထိပေးရမှာဖြစ်ပါတယ်။ပြည်တွင်းလုံခြုံရေးရှင်တဦးဖြစ်တဲ့ဥငွေထွန်းကတော့လက်စစ်မီတာနှုန်းထားတွေပြောင်းလဲပြင်ဆင်ပြီးတည်ငြိမ်တဲ့လက်စစ်မီရရှိဖို့ကိုပိုလိုအပ်နေတယ်လို့သုံးသပ်လိုက်ပါတယ်။
ဟိုတည်ငြိမ်နဲ့ရမယ်ဆိုရင်တော့ပိုကောင်းတယ်အခုတကယ်ကိုလျှက်စင်ပြီးရအခုလက်ရှိဟိုမျိုးပေါ်မှာပဲဖြစ်ဖြစ်ဒီတခြားဒေသတွေမှာပဲဖြစ်ဖြစ်ရလိုက်လို့ရှင်မိရနေနေတာတို့ကြနေတာတို့အဲ့ဒါမျိုးကိုဟိုဖြည့်ရှင်းပေးနိုင်မဲ့အခြေအနေမျိုးကလည်းမရှိအဲ့ခါကျတော့အကိုတို့ကကိုလိုပဲဒီလုပ်ငန်းရှင်တွေကကိုစိတ်ယုံကိုလုပ်ငန်းအတွက်တစ်ခုချင်းအတွက်တည်ငြိမ်လို့ကိုကတော့ကိုပဲလုပ်ပါလေလို့အဲ့တော့အခက်ခဲကပို့ပြီးတော့ကြည့်တယ်အဲ့တော့တက်ပါဟိုယူမယ်ဆိုရင်လည်းပို့ယူပါဒါပေမဲ့တကယ်ဖြစ်ချင်တာကတော့တကယ်ကိုတည်ငြိမ်နဲ့ဟိုလျှက်စစ်ကိုတကယ်ကိုရကျင်တာပေါ့နော်
လျှက်စစ်မီတာနှုန်းပြောင်းလဲလိုက်ပြီးမီးပုံပွင့်ရရှိနိုင်ဖို့မီးအားတွေပိုကောင်းလာမယ်ဆိုရင်ကျင်းနေလက်ခံရမှာဖြစ်ပြီးအခြေခံမိသားစုတွေအတွက်တော့ကြီးမားတဲ့အခက်အခဲတွေနဲ့ရင်ဆိုင်ရမှာဖြစ်တယ်လို့အင်ရှင်မတူဖြစ်တဲ့ဒေါ်တီတာကအခုလို့ပြောပါတယ်
ဟိုနိုင်ငံတော်အနေနဲ့ကလည်းဒါမှဖြစ်မနေမလို့တက်ရတယ်ဒီလိုလုပ်တယ်ဆိုရင်မီးအားတွေမှန်နေလုပ်ပေးရဆိုရင်တော့ဟိုကျင်းနေရတာပေါ့ဒါပေမဲ့နောက်တစ်ခုကကြတော့လေဒီလိုမျိုးတက်တဲ့အပေါ်မှာကျမတို့လိုဝင်ငွေဟိုပုံမှန်ထဲနိုင်တဲ့လူတွေအပေါ်ကတော့ဟိုကောင်းတယ်သိပြဿနာမရှိဘူးဟိုကိုယ်ရင်းနေနဲ့ short သုံးဖို့ပဲရှိတာပေါ့ဟိုကထိမ့်သိမ့်သိမ့်သိမ့်နဲ့တော့သုံးရတော့မှာပေါ့အရင်တော့များသွားပြီဆိုတော့အဲ့လိုတစ်ခုနဲ့ဒါပေမဲ့ဝင်ငွေကိုဟိုစီမံခန့်ခွဲပြီးတော့သုံးနေရတဲ့အင်ရှင်မတွေအပေါ်ကတော့အခက်အခဲတစ်ခုကြီးကြီးမားမားတစ်ခုကိုရင်ဆိုင်လိုက်ရတော့မှာပေါ့
လည်းလောလျှက်စစ်မီဖြန့်ဖြူးမှုမှာအစိုးရကစိုက်ထုတ်သုံးဆဲမှုတွေနဲ့ပြန်လည်ရရှိတဲ့ဝင်ငွေပမာဏတွေဟာကွာဟနေတာဟာလေအဓိကပြဿနာအဖြစ်နဲ့ထောက်ပြနေကြတာပါမိတာကနှုံထားအစ်စ်ကိုတော့ဇူလိုင်လ1ရက်နေ့ကစတင်ကောက်ခံမှာဖြစ်ပြီးလျှက်စစ်နဲ့စွဲရင်ဝင်ကြီးဌာနကတော့ဇူလိုင်လ4ရက်နေ့မှာတကိစ္စကိုတည်င်းစာရှင်းလင်းပွဲတစ်ခုနဲ့ရှင်းပြသွားမှာဖြစ်ကြောင်းပြောဆိုထားပါတယ်ခင်ဗျာ
မြန်မာလျက်စစ်တအားစင်းနှုံတွေတိုးမြင့်ကောက်ခတ်မဲ့အပေါ်ပြည်သူတို့ရဲ့ဆန္ဒသဘောထားတချို့ကိုကိုကောင်းစာဟင်းကမေးမြန်းတင်ပြသွားတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
ပါဒရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ Asia Set 7ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်ကို Intel Set 17နဲ့ Mia Set 3တို့ကနေဂျွန်လ3ရက်နေ့ကနေစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်။စလုံးပေါင်းတွေကတော့ Intel SAT 17နဲ့ MEA SAT 3တို့ဖြစ်ပါတယ်။ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီနဲ့9နာရီခွဲထိထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့က5ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချာမသောတာရှင်များရှင် POA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဇွန်လ25ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ19 25နဲ့32အပြင်လိုင်းလက်မီတာ190ရောကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့ American နိုင်ငံရဲ့အကြောင်းတီကောင်းစရာနဲ့တရားရေးလိုင်းဆွေးနွေးခန်းကိုနားဆင်ကြမှာပါအခုတော့ American နိုင်ငံရဲ့အကြောင်းတီကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်
အီရန်ပေါ်နောက်ထပ်တံခတ်ရေးယူပိတ်ဆို့မှုတွေကိုဒီနေ့လနေ့မှာသမ္မတထရန့်အစိုးရကကြေညာပါတယ်။ဟာမုတ်ရှေလက်ကြားနိုင်ငံတကာရေပိုင်တဲ့အတွင်းအမေရိကန်စစ်တပ်ဒရုန်းယာဉ်ကိုအီရန်ဘက်ကပစ်ချခဲ့ပြီးအခုလိုနောက်ထပ်တံခတ်ရေးယူမှုတွေသမ္မတထရန့်အစိုးရကကြေညာခဲ့တာပါ။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ဘီယိုကတော့ဒီနေ့ခရီးနေ့ကဆော်ဒီအာရေဗျာနိုင်ငံခီးစင်မစခင်အခုလိုပြောဆိုပါတယ
် And the world should know that we will continue to make sure it's understood
ဒီနေ့ကျွန်တော်တို့လှုံ့ဆော်နေတာတွေဟာအီရန်ဘက်ကအကြမ်းဖက်လုပ်ရက်တွေပေါ်ပေါက်အောင်တွေးထိုးနေတာတွေကိုဟန့်တားဖို့ဆိုတာကဘာကတေချာပေါက်နားလည်ဖို့ပါနျူကလ িয়ার လက်နက်ပိုင်ဆိုင်မှုလုပ်နေတာတွေမစ်ဆိုင်းဒုံးကျည်ထုတ်လုပ်နေတာတွေကိုဟန့်တားဖို့ပါသူတို့လိုအပ်တဲ့အရင်းမြစ်အားလုံးကိုပိတ်ပင်ပြီးအမေရိကန်ပြည်သူတွေနဲ့တကဘာလုံးဘေးကင်းအောင်ဆောင်ရွက်သွားမှာပါ။အ
ီရန်လေကြောင်းပိုင်နဲ့တဲဝင်ရောက်လာတဲ့ဆိုတော့အမေရိကန်ထောက်လှမ်းရေးဝေထိန်ဒရုန်းယာဉ်ကိုပစ်ချခဲ့လို့အီရန်ဘက်မှစစ်ရေးအရတုံ့ပြန်ရေးသမ္မတထရန့်ကပထမဆုံးဖြတ်ခဲ့ပေမဲ့စစ်စင်ကနေအချိန်ကြာမှစိတ်ပြောင်းသွားခဲ့တယ်လို့ပြောပါတယ်။ဒီလိုသမ္မတထရန့်ကပြင်ဆင်ခဲ့တဲ့အပေါ်မှာပြောညံ့တဲ့လှုပ်ရဲဆိုပြီးအမှတ်မမှားတဲ့အကြောင်းအင်ဂျီတော်မျိုးသားလုံခြုံရေးချန်ပေးဂျွန်ဘော်ဒန်ကအီရန်ကိုသတိပေးပါတယ်။
No one has granted them a hunting license in the Middle East. As President Trump said on Friday,
ရှီလဘိုင်းဒီတာမှာအမဲလိုက်ခွင့်လိုင်းစင်လို့ထင်တိုင်းရန်ကောက်ခွင့်အီရန်ကိုဘယ်သူမှထုတ်ပေးမထားပါဘူး။တောက်ကြနေကသမ္မတထရန့်ပြောသလိုပဲကျွန်တော်တို့စစ်တပ်ဟာပြန်တည်ဆောက်ထားတဲ့အသင့်ဖြစ်နေတဲ့အခုအထိကမ္ဘာအကောင်းဆုံးစစ်တပ်ပါ။အ
ီရန်နဲ့ပြန်လည်စီရေးရာအပြိုင်ချင်းချောက်မှုတွေကြားအရင်ကပူရဲစီဦးစီးချုပ်များဖွဲ့ရဲ့ဥက္ကဋ္ဌအငိမ့်စားရေတပ်ဗိုလ်ချုပ်ကြီးမာခ်မူလန်ကတော့သူ့အနေနဲ့စိုးရိမ်မှုတွေရှိတဲ့အကြောင်း ABC ရုပ်သံကိုပြောပါတယ
်။ My biggest concern is the president is running out of room, running out of options and while the rhetoric goes back
ကျွန်တော်အကြီးဆုံးစိုးရိမ်တာကသမ္မတဘက်ကတခြားရွေးစရာအနေထားမရှိတော့တာမျိုးဖြစ်သွားမှာကိုပါ။အပြန်အလှန်ထိုးနှက်တိုက်ခိုက်နေတဲ့ချင်းချောက်ပြောဆိုနေကြတယ်။ဟိုတနေ့ကဆိုရင်အီရန်နဲ့စစ်ဖြစ်တော့မဲ့ဆဲဆဲအခြေအနေကိုရောက်သွားခဲ့ပါတယ်။ဒီခြေအနေကထိမနိုင်သိမ့်မြဖြစ်သွားနိုင်ပါတယ်။နောက်ဆုံးအီရန်ကိုမဖြစ်မနေတိုက်ကိုတိုက်ရတော့မယ်ဆိုတာမျိုးဖြစ်သွားမှာကိုစိုးရင်ရပါတယ
်။ဒါပေမဲ့လည်းသမ္မတထရန့်ကိုထောက်ခံတဲ့ Republican အမတ်တွေကတော့အီရန်အရေးသမ္မတရဲ့ဂိုင်းတွဲဘုံတွေကိုချီးကျူးပြောဆိုနေပါတယ်။ Republican အောက်လွှတ်တော်အမတ် Mark Thornberry က ABC ရုပ်သံကိုခုလိုပြောပါတယ
်။ The question is how do they respond to this relative
ကျွန်တော်မေးချင်တာကသမ္မတထရန့်ဘက်ကထိန်းသိမ်းသိမ်းသိမ်းနဲ့ဂိုင်းတွဲနေတာကိုအီရန်ဘက်ကဘယ်လိုတုံ့ပြန်သလဲဆိုတာပါ။ဒီနေ့သင်္ဘောတွေကိုမိုင်းခွဲတိုက်ခိုက်တာအမေရိကန်ဒုံးယင်ကိုပစ်ချတာမျိုးပြီးခဲ့တဲ့ဧပြီလနောက်ပိုင်းမှာကျွန်တော်တို့ဇက်တိုက်ထွေလာနေတာပါကြိုက်သလိုတုံ့ပြန်နိုင်ခွင့်တုံ့ပြန်နိုင်တဲ့အခြေအနေရှိပါတယ်ဒါပေမဲ့သူကောင်းတဲ့မှာဒီကိစ္စကိုအများကြီးနေရာပေးစဉ်းစားကင်တွယ်နေတာတွေ့ရမှာပ
ါအမေရိကန်နဲ့အီရန်ကြားတင်းမာနေချိန်အီရန်စစ်တပ်ရဲ့ရော့ကက်နဲ့မစ်ဆိုင်းဒုံးတွေပစ်လို့ရေးကိုထိန်းချုပ်တဲ့ကွန်ပျူတာစနစ်ကိုအမေရိကန်စစ်တပ်ကစိုက်ဘာတိုက်ခိုက်မှုတွေလုပ်ခဲ့တဲ့ဆိုတဲ့သတင်းတွေထွက်လာခဲ့ပါတယ်တချိန်ထဲမှာအီရန်ပေါ်စီးပွားရေးရာနောက်ထပ်ဒဏ်ခတ်ပိတ်ဆို့တာတွေနဲ့ပတ်သက်ပြီးသမ္မတထရန့်က
အီရန် wants to become a wealthy nation again become a prosperous nation we'll call it
တကယ်လို့အီရန်အနေနဲ့ချမ်းသာတဲ့နိုင်ငံပြန်ဖြစ်ခြင်းနဲ့ကြွယ်ဝခြင်းနဲ့ဆိုရင်အီရန်ကိုကြီးမြတ်တဲ့နိုင်ငံဖြစ်ဖို့လှုပ်ကြပါစို့လို့ကျွန်တော်တို့ပြောရမှာပါဒါအတိတ်ပဲရှိပါတယ်နားလည်ကြပါလိမ့်မယ်ဒါပေမဲ့လာမယ့်5နှစ်6နှစ်မှာနျူကလ িয়ার လက်နက်ပိုင်ဆိုင်မယ်လို့ထင်နေရင်တော့ဒီကိစ္စဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူ
းအခုလိုအီရန်ပေါ်ရေယူပိတ်ဆို့မှုတွေနောက်ထပ်တိုးပြီးတင်းကျပ်လိုက်တဲ့အချိန်ထဲမှာပဲဒီလိုပိတ်ဆို့မှုတွေဖယ်ရှားနိုင်တဲ့နေ့တစ်နေ့ကိုရောက်ဖို့အတွက်သူမျှော်လင့်ပါတယ်ဆိုပြီးသမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားထားကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုကိုသိန်းထက်ဦးကတင်ပြသွားတာပါရှင်အခုတစ်ခါမှတော့ထုတ်လုပ်သူကိုဇော်ဝင်လိုက်တဲ့အတူကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးတိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါညတိုက်ရိုက်လေးတိုင်းအစီအစဉ်ကကျူးဆိုပါတယ်အခုဆိုရင်မကြာခင်ရပိုင်းအတွင်းမှာပဲကျွန်တော်တို့2019ခုနှစ်ရဲ့ပထမနှစ်ဝက်ဇွန်လဇွန်လပေါ့လေကိုဆုံးတော့မှာဖြစ်ပါတယ်ဆိုတော့2019ခုနှစ်နစ်စာကနေပြီးတော့အခုအချိန်ထိမြန်မာနိုင်ငံရဲ့အခြေအနေရရက်ဖြစ်ခဲ့တာတွေအခုလက်ရှိဖြစ်နေတာတွေကိုကျွန်တော်တို့ကြည့်ပြီးတော့သုံးသပ်ပြီးတော့ရှေ့လာမဲ့6လမှာတိုင်းပြည်ရဲ့အလားအလာဘယ်လိုဖြစ်လာနိုင်သလဲအကောင်းဘက်ကိုပို့ပြီးဥတည်နိုင်သလားဒီအတိုင်းပဲဆက်ရှိသွားနိုင်သလားသို့မဟုတ်မကောင်းတဲ့ဘက်ကိုများပို့ပြီးတော့ဥတည်သွားနိုင်ရည်စီလားဒါလေးကိုကျွန်တော်တို့ရသမျှအချိန်တွင်သုံးသပ်ကြည့်သွားဖို့ဖြစ်ပါတယ်တနည်းအားဖြင့်ပြောရရင်တော့ State of the Union လို့ဆိုရမယ်တိုင်းပြည်ရဲ့အခြေအနေလက်ရှိအခြေအနေနဲ့အနာဂတ်လာလာလေးကိုအနှဲငယ်ကျွန်တော်တို့ခန့်မှန်းကြည့်တဲ့သဘောပါပဲဒီအစီအစဉ်မှာပြန်နိုင်ဆွေးနွေးပေးဖို့အတွက် ISP မဟာဗျူဟာနဲ့မူဝါဒလိလာရေးအဖွဲ့ရဲ့ပြင်ပဆက်ဆံရေးဒါရိုက်တာဦးအောင်သူငိမ့်နဲ့စာနယ်ဇင်းဆရာသတင်းစာဆရာဦးစီသူအောင်မြင့်တို့ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်ကိုအောင်သူနဲ့ကိုစီသူမင်္ဂလာပါကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုကျွန်တော်တို့ပထမဦးဆုံးပြည်နယ်ဆွေးနွေးမဲ့သူဦးရဲ့သဘောထားကိုအရင်ဆုံးနောက်ထောင်ကြည့်အောင်ပါဆိုတော့ကောင်သူငယ်ကျွန်တော်တို့အခု6လအတွင်းပေါ့လေအခု6လအတွင်းတိုင်းပြည်ရဲ့အခြေအနေအရရက်ကိုကောင်သူငယ်သုံးသပ်ကြည့်မယ်ဆိုရင်ဘယ်လိုသဘောထားမျိုးဘယ်လိုအနေထားမျိုးရှိပါသလဲ
ဟုတ်ကဲ့ဟိုကျွန်တော်မြင်တဲ့အနေထားမှာတော့ဒီပြီးခဲ့တဲ့6လကာလမှာပေါ့နော်ဆိုတော့ငင်းကြမ်းကြီးခီးကြီးကတော့တိတ်ရှိတဲ့အနေထားမသိရဘူး။ဒါပေမဲ့ကျွန်တော်တို့အစိုးရဘက်မှာတော့ဒီနာမည်ရွေးကောက်ပွဲအတွက်ကိုစပြီးတော့လှုပ်ရှားလာတဲ့သဘောမျိုးတွေလည်းတွေ့ရပါတယ်။ဆိုတော့အထူးသဖြင့်စိုးရိမ်ပွဲကတော့ရခိုင်ပြည်နယ်မှာဖြစ်လာတဲ့စစ်ပွဲတွေပေါ့ခင်ဗျ။ဆိုတော့အဲ့ဒါကတော်တော်လေးကိုစိတ်ဆိတ်နဲ့ဖြစ်လာတဲ့အနေထားတွေ့ရတယ်။အဲ့တော့ဒီမြမအရေးလေးလာသူပဲဥမမောင်စိုးတစ်ခါဆွေးနွေးကြတာကျွန်တော်မှတ်မိတလောက်ကဒီကျွန်တော်တို့ပြီး2018ဒီဇင်ဘာကနေပြီးတော့အခုကာလအထိပေါ့နော်မေလအထိကာလအတွင်းမှာတိုက်ပွဲကြီးငယ်ပေါင်း400ကျော်ဖြစ်ခဲ့တယ်ဆိုတော့ဟိုသတင်းမျိုးသူသုံးသပ်ထားတာတွေ့ပါတယ်အဲ့ဒါအပြင်ဒုက္ခတွေရေအတွက်ကလည်းကျွန်တော်တို့မြို့နယ်ခုနှစ်ခုမှာသက်ခန်း60ဒုက္ခတွေပေါင်း2000ကျော်ဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါအပြင်တခြားပြည်နေရတဲ့ဒုက္ခတွေတွေလည်းရှိပါတယ်ဆိုတော့အဲ့တော့ဒီအနေအထားတွေကတော့ကျွန်တော်ထင်တယ်စိုးရိမ်ပွဲအခြေအနေရောဖြစ်ပါတယ
်ဟုတ်ကဲ့ကောင်းသူကြီးကိုစီတူအောင်မြင့်ကရောဘယ်လိုများသုံးသပ်ပါသလဲ
And there were တော့ကျွန်တော်ကတော့ဟိုဗာလဲဟိုအခြေကြီးကိုကြည့်ပြီးတော့သုံးသပ်မယ်ဆိုရင်ဒီနေ့ချိန်ထိ2015ကနေစလိုက်တဲ့ကျွန်တော်တို့ဒီမိုကရေစီပြည်ပြောင်းပြောင်းလဲရေးပေါ့အဒီဥစားကမှန်မှန်ကြီးတွားနေရဆိုတော့အဲ့ဒါကတော့ကောင်းတဲ့ကိစ္စပဲဒါဒီထက်ကောင်းတာတော့ဘာမှမရှိသေးဘူးဟိုလက်တော်အချိန်မှာဟိုနောက်ပြန်ဖဲ့ဖို့လို့ပါလို့ညာလို့ဒီလောက်ကြည့်တော့ကျွန်တော်တို့မမြင်ရသေးဘူးအဲကျွန်တော်ကိစ္စဒီမှာကတော့ဟုတ်ပါတယ်ငယ်ငယ်ရေးဆိုရင်လည်းရှင်းတူနောက်ဆုံးဖြစ်နေတယ်ရခိုင်ပြဿနာမှာဆိုရင်တော့နှစ်ပိုင်းရှိတာပေါ့တစ်ပိုင်းကတော့ခုလိုဆိုတိုက်ပွဲတွေဖြစ်နေတဲ့အီတပ်ဖွဲ့တွေဖြစ်နေတဲ့တိုက်ပွဲတွေမှာဆိုအရှင်ကပူပြီးတော့မြင့်တက်လာတယ်ခုနကပူအောင်ဒီရင်းပြောတဲ့ဒီမှာလည်းပါပါတယ်အဲ့မှာဟိုဒုက္ခတွေတိုးလာတယ်နှစ်ဖက်ပြည်ကျေမှုတွေလည်းဖြစ်လာတယ်အခုဆိုရင်ဒီအင်တာနက်တွေပိတ်ပင်မှုတွေလည်းလုပ်နေတယ်ဆိုတော့ဒါတိုက်ပွဲတွေကမြင့်လာတယ်ဒါပေမဲ့တစ်ဖက်မှာကြတဲ့အခါကျတော့ဟိုနှစ်ဦးစားပေါ့နော်2016ကဖြစ်ခဲ့တဲ့ဒီတစ်ဖက်နိုင်ငံကိုရောက်သွားတဲ့ကျွန်တော်တိုင်းပြည်ထဲကနေအဲ့ဒီမူဆင်ဒုက္ခတွေကြီးပြန်လာရေးကိစ္စမှာတစ်ဖက်ကဒေါင်းဆန်းစုကြည်သွားပြီးတော့မှဒီအာဆီယံညီလာခံမှာကျူးကျားခဲ့တဲ့အခါကျတော့အာဆီယံအဖွဲ့ကြီးရဲ့ထောက်ခံမှုတွေရပြီးတော့မှဒီဥစ္စာတွေပြည်လည်ရေးမှာလမ်းကြတွေလည်းတချို့တွေ့လာတာတွေလည်းကျွန်တော်တို့ဟိုတွေ့ရတာပေါ့နော်အကြံနဲ့ဟိုကိစ္စတွေကတော့ရှိပါတယ်စီးပွားရေးဆိုင်ရာမှာလေအခုတော့ခီးရလုပ်လို့ဆိုရင်တိုးတက်လာတာတွေတွေ့ရတာတွေရှိတယ်အမှန်တရားကိုယ်ရေးဆိုရင်လည်းကိုယ်ပြေးပြစ်ချတယ်ကိုကျိုးပန်းလာတဲ့ပြစ်ချတယ်ရှိပါတယ်အဲ့လိုတွေ့ပါတယ်
ဟုတ်ကဲ့
တွေ့တော့တွေ့တဲ့အခါကျတော့လောကဖြစ်ခဲ့တာဒီမှာဆိုရင် အကောက်တာတွေရောကိုရတော့လို့စိုးရိမ်စရာတွေရောရှိတယ်လို့တော့ကျွန်တော်ဟုတ်ထင်ပါတ
ယ်ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ရှေ့လာလာလေးနေတော့မကြခင်မသုံးသက်ကြတာပေါ့လေဆိုတော့ပြီးခဲ့တဲ့ဟာ2000ကောင်သူကြီး2018အကုန်2019စဝင်တဲ့အချိန်ကနေပြီးတော့အဲ့ဒီအချိန်တုန်းကရှိခဲ့တဲ့တိုင်းပြည်အခြေအနေနဲ့အခုကျွန်တော်တို့ဒီကနေ့ရှိနေတဲ့တိုင်းပြည်အခြေအနေနဲ့ပြောမယ်ဆိုရင်ကောင်သူကြီးအနေနဲ့ပိုပြီးအားရစရာလို့မြင်သလားသို့မဟုတ်ဆုတ်ယုတ်သွားသလားသို့မဟုတ်ဒီတိုင်းပဲလား
ကျွန်တော်အမှန်တိုင်းပြောရရင်တော့တိုင်ပတ်နေရလို့ထင်ပါပဲ။ဒါအဲ့တော့ရှေ့တူလည်းမတူဘူးနောက်လည်းမဆုပ်ဘူးလို့တော့ထင်ပါတယ
်။ဟုတ်ကဲ့။
အချင်းကြီးရတော့လို့ရှေ့မတူတာနောက်မဆုပ်တာလို့ပဲထင်ပါတယ
်။ကိုစီတူကရော
။ဟိုကတော့ဟိုဘယ်အပိုင်းကိုကြည့်တယ်ဆိုတော့ပေါ်မူကြည့်ရ
အောင်။ကျွန်တော်တို့တစုံလုံးအနေနဲ့ပြောကြရင်ပေါ့
။ကျွန်တော်အများအားကြည့်တာတော့အရေးကြီးဆုံးကတော့ဒီဒီမိုကရေစီထရန်ဇစ်ရှင်းကအရေးကြီးဆုံးမလို့တိုက်ကြည့်မှာ။ကျန်တဲ့ပြဿနာကဒုတိယလိုက်တာပေါ့။အဲ့ဒီမှာဆိုရင်ဒါတည်တဲ့အစိုးရနဲ့ပြည်သူ့ရေးပေါက်ပြင်မြောက်လိုက်တဲ့အစိုးရနဲ့တက်မလို့ဆက်ဆံရေးပေါ့အဲ့ဒါကိုတော့ကျွန်တော် focus လုပ်လုပ်တာပါဟု
တ်ကဲ့
လုပ်တဲ့အခါကျတော့နှစ်ဆက်ကနေစာလိုက်အခုချိန်မှာဆိုရင်ဆက်ဆံရေးကနည်းနည်းဆုံးသွားလို့ဖြစ်နေတာဒါတော့သိကောင်းတယ်လို့ဆိုကျွန်တော်မမြင်ပါဘူ
းဟုတ်ကဲ့ဗျာကျွန်တော်တို့စီကိုဒီဆွနွေးပွဲအတွဲပထမဦးဆုံးဒီသဘောထားအမြင်ပေးထားတဲ့အသံ final သဘောထားအမြင်ပေးထားသူတူရှိပါတယ်အဲ့ဒါကတော့မူပင်မျိုးနယ်ကဥစံတင်ပါဥစံတင်ပြောထားလေးနဲ့နားဆင်ကြည့်အောင်ပါ second 20ရှိပါတယ
်လက်ရှိအချိန်လေးကပြောရင်တော့ဟုတ်ကောင်းမှုနဲ့ဆိုးဖို့က level ကြီးဖြစ်နေတယ်ခင်ဗျအဲ့တော့ဒါမဲ့ကောင်းမှုအတွက်ကိုကတော့အခုမိသားစုတွေညီညွတ်ဖို့အရေးကြီးတယ်ကျွန်တော်မြန်မာနိုင်ငံကမိသားစုတွေအားလုံးလူမျိုးမျိုးသားရေးမဟုတ်ဘူးလူမျိုးဆိုတဲ့စကားလေးနဲ့ပဲအားလုံးကိုပြောရမှာပါအ
ဲ့ဒါကတော့မူဝေမျိုးနယ်ကဦးစံတင်မှာသူက level ပဲရှိတယ်ဆိုတော့ခုနကကောင်းသူငိမ်မြင်တဲ့အမြင်နဲ့ရှေးမတူးနောက်မဆုပ်ဖြစ်နေတယ်ဆိုတဲ့အမြင်နဲ့တူတယ်လို့ပြောလို့ရပါတယ်။ तू ကကျွန်တော်နဲ့စကားပြောတဲ့အချိန်မှာ तू ကအဓိကလက်ရှိမကြသေးခင်ကဖြစ်နေတဲ့လက်ရှိအထိလည်းပဲမပြီးသေးတဲ့ဒီအမျိုးသားရေးအင်အားစုဆိုတဲ့လှုပ်ရှားမှုပေါ့လေ။ तू အဲ့ဒါနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစိုးရိမ်နေကြည် तू ပြောပါတယ် तू အဲ့ဒါလေးနဲ့ပတ်သက်လို့အဲ့ဒါနဲ့ပတ်သက်လို့တော်တော်လေးစိုးရိမ်မှုရပါတယ်။ဆိုတော့အမျိုးသားရေးမဟုတ်ဖဲနဲ့လူမျိုးဆိုတာပဲကြည်ကြရအောင်ဆိုတဲ့ဟာကို तू ကျွန်တော်ကိုထပ်ခါထပ်ခါပြောပါတယ်ဒီတန်ဖိုင်ထဲမှာဒါမပါတာပါ။ဆိုတော့ကောင်းသူကြီးအဲ့ဒီအမျိုးသားရေးအင်အားစုခြေအနေပေါ့လေလှူရှားမှုလို့တော့ကျွန်တော်နာမည်မတက်ချင်ပါဘူးအဲ့ဒီအခြေအနေကရောတိုင်းပြည်မှာကျွန်တော်တို့2018အဝင်2019အဝင်တုန်းကဒီဥစ္စာကဒီကနေ့အခြေအနေလောက်မကြီးသေးဘူးလို့ကျွန်တော်တင်တယ်ဆိုတော့အဲ့ဒါဘလောက်ထိစိုးရိမ်စရာကောင်းလဲကောင်းသူကြီး
ကျွန်တော်ချင်တာကတော့ဒီလိုဗျဟိုဒီဘက်ကကျွန်တော်တို့အခုမဘာသာလူအုပ်စုမျိုးတွေရှိတာပေါ့နော်ဆိုတော့အဲ့တော့ဒီအုပ်စုမျိုးတွေကလည်းသူတို့ရဲ့ identity ပေါ့သူတို့ရဲ့ဟိုယက်တီကျက်သူတို့ရဲ့ဟိုကြိုင်လက္ခဏာပေါ့နော်ကျောင်းသားချင်းချောက်ခံရပြီဆိုတော့အနေထားမျိုးဟိုစိုးရိမ်လာတဲ့သဘောမျိုးပြတဲ့အနေထားလို့တော့ကျွန်တော်ထင်တယ်။တစ်ဖက်မှာလည်းရခိုင်ပြည်နယ်မှာကြတော့လေကျွန်တော်ထင်တာကတော့ဒီကျွန်တော်တို့ဇပွဲဝိုင်းနိုင်ငံကြီးနဲ့ရှင်းတာတဲ့ကိုလက်နက်ကင်ပြီးတော့ရှင်းတာကအဖြေတစ်ခုဖြစ်ဟိုပုံမြင်လာတဲ့သဘောမျိုးပေါ့နော်။ဆိုတော့ဒါတွေကတော့ဟိုကောင်းတဲ့အခြေအနေတော့မဟုတ်ပါဘူး။ဆိုတော့အဲ့လိုမျိုးဖြစ်လာသလားလို့တော့ကျွန်တော်စိုးရိမ်ပါတယ
်။ဟုတ်ကဲ့။ဦးစီသူကရောဒီပုံမှာဘယ်လောက်ထိစိုးရိမ်စေရှိလဲ။
ကျွန်တော်တို့ကဒီမှာဆက်ပြီးလဲဆိုတော့ကျွန်တော်တို့ဒီ2016အရှိတိုင်းပေါ့နော်သမရဦးသိန်းစီအစိုးရလက်ထက်တုံးကဆိုရင်တော့တအားလို့ပြည့်တဲ့အတိုင်းပဲကျွန်တော်တို့ဟိုစင်ဒီကပြန်ပြီးတော့အဲ့ဒါမှပြန်ကြည့်လိုက်တယ်ဆိုရင်အများကြီးတွေ့ရလိမ့်မယ်အဲဒီလိုအဖွဲ့ကြီးတွေရဲ့အဲဒီဟိုကနေတော့လို့ပေါ့နော်အမုန်းတရားဖြန့်ပြမှုတွေပါအဲ့ဒီအနေနဲ့ဆက်ပြီးတော့ပေါ်ပေါက်လာတဲ့ဒီဘာသာရေးလူမျိုးရေးဆန်တဲ့ဒီအကြံပေးပြစ်ခါတွေအများကြီးဖြစ်ခဲ့တယ်ဒါပေမဲ့2016အဲဒီဆိုအပ်လာပြီးနောက်ပိုင်းမှာတော့အဲဒီလိုဟာတွေကမဖြစ်ဘူးဆိုတော့ကိုလဲသွားတယ်အများကြီးထင်းသိမ်းနိုင်တယ်အများကြီးဟိုဘယ်လိုစောင့်ကြည့်နိုင်လဲထိချုပ်နိုင်တယ်ပေါ့ဆိုတော့အဲဒီတော့လည်းနှိုင်းချလိုက်ရင်တော့ဟိုကျွန်တော်တို့စိတ်ဆိုးယူပြာမရှိပါဘူ
းဟုတ်ကဲ့
ကျွန်တော်တို့ကတော့သူတို့လှုပ်ရှားမှုတွေရှိနေတယ်လှုပ်ချင်တာတွေပါပြီးရှိကောင်းရှိနိုင်တယ်ဒါပေမဲ့တစ်ဖက်မှာအစိုးရအဖွဲ့ကြီးရဲ့ဒီလိုမျိုးကံကြေမှုကောင်းမှုမှုကြောင့်မို့လို့ဘယ်လောက်ကြီးဆိုးယူပြာမရှိဘူးလို့ထင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကို Facebook ကနေပို့ပြီးတော့ဆွေးနွေးထားတဲ့ message တချို့ရှိပါတယ်ကျွန်တော်နည်းနည်းဖတ်ပြပါမယ်တခုကမေမေဆိုတဲ့အကောင့်ပိုင်ရှင်ကမြန်မာနိုင်ငံကြီးမှာအဓိကပြဿနာကပြည်သူကရွေးချယ်ထားတဲ့ပြည်သူအစိုးရအောက်မှာတက်မတော်ရှိနေတာပဲပြည်သူသားအမိပြည်သူသားအဖအားဆိုတဲ့တက်မတော်ရှိရင်အ мян တိုးတက်မယ်လို့ယုံကြည်တယ်နောက်တစ်ယောက်က Patrick Tidia ဆိုတဲ့အကောင့်ပိုင်ရှင်သူလည်းနည်းနည်းစဉ်းတူပါတယ်မြန်မာနိုင်ငံမှာအစိုးရနှစ်ဖွဲ့ဖြစ်နေလို့ NLD ကိုအကြက်တက်ဖြစ်စေပါတယ်တေချာတာတခုကတော့လက်ရှိအစိုးရကိုဆက်ပြီးထောက်ခံအုံးမှာပါစေအုပ်စုကိုတော့စစ်တမ်းလျပြန်ပို့နိုင်အောင် NLD ကိုပဲဝင်ရမယ်ကျေးဇူးပါ VOA နောက်မောင်ပူဆိုတဲ့အကောင့်ပိုင်ရှင်ကလည်းအလားတူပါတေချာတာတစ်ခုကတော့ NLD တဲ့ထူးမခြားနာပါပဲဒါကလည်း NLD ကိုလုံလုံအပြစ်ပုံချလို့မရပါဘူးဘာလို့လဲဆိုတော့နိုင်ငံတနိုင်ငံမှာအစိုးရနှစ်ခုဖြစ်နေတယ်လေတဲ့နေစောဆိုတဲ့အကောင့်ပိုင်ရှင်ကတော့အားပြည့်တယ် NLD လက်ထက်လှုပ်ထားတာအများကြီးပဲဘာမှပြည်သူကိုလိန်ထားဖုံးထားတာမရှိဘူး ရေးစံကိုလှော့နေတာနည်းနည်းခက်ခဲမယ်။အောင်မြင်ပါပါဆက်လက်စူးစမ်း NLD လို့အားပေးထားပါတယ်။ဒါက Facebook မှာပေးထားတဲ့မှတ်ချက်တွေပါ။အခုကျွန်တော်တို့တိုင်းဆူနေမဲ့သောရရှင်နှစ်ယောက်ရှိပါတယ်။တယောက်ကိုရင်ဖိတ်ခေါ်ပါမယ်။သူကတော့ငပလီကကိုထင်ကျော်ပါ။ကိုထင်ကျော်သဘောထားမြင်ဆွေးနွေးလို့ရပါတယ်။လူရင်းတွေ့ရှင်လေးဆွေးနွေးပါခင်ဗျ။ဟု
တ်ကဲ့ဟိုကျွန်တော်တို့ဒီဘက်မှာတော့ဗောနော်ဒီဗောကျမ်းမာရေးနဲ့ပတ်သက်တာလေးတခုတော့ထောက်ပြချင်လို့ပါဟိုကကျမ်းမာရေးမှာဆိုရင်ဒီဗောစိတ်ယုံတက်တယ်ဆိုရင်ကလူကို၅လုံးတို့တယ်ဆိုရင်အခု၃လုံးလောက်ပဲ၂လုံးလောက်ပဲဟိုသူတို့ကချိန်ပြည့်ကျန်တဲ့၃လုံးလောက်ကိုဗောနော်ဟိုလိုအပ်ချက်ကလေးနဲ့ဝယ်ခိုင်းနေကျွန်တော်တို့အဲ့လာတရားဗောနော်အခုသူကလက်ထက်မှာကျမ်းမာရေးဝန်ကြီးဌာနကနေပြီးတော့ဘတ်ဂျက်လုံလောက်မှုမရှိလို့လားလို့ကျွန်တော်တို့မေးကြည့်ချင်ပါတယ
်ဟုတ်ကဲ့ကိုတင်ကျော်ကျေးဇူးပါဒီဥစ္စာကအစိုးရကဘတ်ဂျက်လုံလောက်မှုမရှိလို့လားဆိုတော့ဟိုကျွန်တော်တို့ကောင်းစင်နေနေလေးတော့မကြိုက်တာရှိပါတယ်ဒါကလည်းပဲအစိုးရကဖြေပေးရမှာဖြစ်တဲ့အတွက်ကျွန်တော်ပင်တိုင်းဆွေးနွေးသူနှစ်ယောက်ကတော့ဒါနဲ့ပတ်သက်လို့ဆွေးနွေးနိုင်မှာမဟုတ်ပါဘူးသူတို့အစိုးရကဘတ်ဂျက်မရှိလို့မလုပ်ပေးနိုင်တာလားဘာကြောင့်လဲဆိုတဲ့အခြေအနေကိုတော့ဒီပန်တော်နှစ်ယောက်အနေနဲ့ဟိုပင်တိုင်းဆွေးနွေးသူနှူးနေတဲ့ဖြေပေးနိုင်လိမ့်မလို့ကျွန်တော်မထင်ပါဘူးဆိုတော့ကျွန်တော်တို့ပင်တော်ဘက်ကိုတစ်ချက်ပြန်လှည့်ရအောင်ပါဆိုတော့ကောင်းသူချင်းကြီးကျွန်တော်ကအခုကျွန်တော်တို့အစီအစဉ်တစ်ခုကြိုးပါပြီဆိုတော့ဒီအဆက်မှာကျွန်တော်ကဘာလုပ်ချင်တယ်လဲဆိုတော့ဘာမေးချင်တယ်လဲဆိုတော့ကိုအောင်သူညင်းနဲ့ကိုစီသူနဲ့နှစ်ယောက်စလုံးကိုဟဲ့လားဒီနှစ်ဆကနေပြီးတော့အခုအချိန်အထိကိုကျွန်တော်တို့ကြည့်ပြီးတော့အစိုးရရဲ့စွမ်းဆောင်နိုင်စွမ်းပေါ့နော်စွမ်းရည်ပေါ့ performance လို့ပြောကြပါစို့အစိုးရရဲ့စွမ်းဆောင်နိုင်ရည်ကိုအမှတ်ပေးကြမယ်ဟေ့ဆိုရင်ဒါပထမ6လောက်ကိုပဲကျွန်တော်ပြောတာပါတုံညကနေ10အထိအမှတ်ပေးမယ်ဆိုကိုအောင်သူကဘယ်နှမှတ်များပေးခြင်းလဲ
အဲ့လိုမျိုးနေတဲ့အခါကျတော့မိဘတော့ခက်ပါလေဗျခက်ပါလေဆိုတော့ဒီစွမ်းဆောင်နိုင်ရည်ဆိုတဲ့နေရာမှာကျွန်တော်တို့ဘယ်လိုအတိအပြည့်ဖွင့်ကလေးလို့ပြောလို့စသဖြင့်ရှိပါတယ်ရှိတဲ့အခါကျတော့အဲ့တော့တချို့ကိစ္စမျိုးတွေကအစိုးရဘက်ကနေလုံနေတဲ့ကိစ္စတွေရှိတယ်ဥပမာအဖြစ်ကျွန်တော်တို့ထွေးဥဌာဏပြုပြင်ကြောင်းလဲမှုမျိုးပေါ့ဆိုတော့ဒါမျိုးတွေကချက်ချင်းရက်လက်ပြုနိုင်ကြအကြောင်းမရှိဘူးဒါပေမဲ့တစုံတရာတော့လုံနေတယ်နောက်တစ်ခါကျတော့အလားတူပဲယူနီနုတ်ငတ်မှုတွေပိုလာဖို့ဆောင်ရွက်တာမျိုးပေါ့ဆိုတော့ချက်ချင်းကြီးယင်းနည်းနဲ့မှာတက်လာလို့မရှိဘူးပေါ့နော်ဆိုတော့အဲ့တော့ခုနပြောသလိုတိကနေ30ကြီးပဲနှပ်ပေးမလဲဆိုတဲ့အခါမျိုးမှာကျတော့ဟိုပြောရခက်တယ်လို့တော့ကျွန်တော်ထင်တယ်ဟိုဒါပေမဲ့ကျွန်တော်ကတော့တခြားဟိုလေ့လာမိတဲ့နိုင်ငံရေးရပြောစရာကိစ္စလေးတော့ရှိပါတယ
်ဟုတ်ကဲ့အဲ့ဒါလေးနည်းနည်းဆက်ပြောပါကွာသူ
ဟုတ်ကဲ့အဓိကကတော့ကျွန်တော်ထူးခြားချက်လို့မြင်တာကဒီပြီးခဲ့တဲ့ဒီ NRI အစိုးရတက်လာတဲ့ကာလထဲမှာဒီအကျဉ်းသားတွေလွတ်လွတ်ငြိမ်းချမ်းသာဝင်ပြီးတဲ့ဒီစားကတော်တော်လေးကိုပါကွန်လဲမဖြစ်ခဲ့တဲ့လောက်ပဲပေါ့နော်တွန့်လူတယ်လို့ပြောလို့ရတာပေါ့ဆိုတော့ဒါပေမဲ့ဒီခုနှစ်ပြန်မှာတော့ဒီသမ္မတဦးဝင်းမြင့်ကဒီအကျဉ်းသား16,000ရောဒါလွတ်ငြိမ်းချမ်းသာဝင်ပြီးတယ်ဆိုတော့ဒါအထူးထူးခြားခြားပေါ့နော်အဲ့ဒီထဲမှာခုနရိုက်တာသတင်းစာကနေပြီးတော့ဒီကျွန်တော်တို့ဟိုဖန်ထားတဲ့ကိုဝလုံးလို့ကိုချိုးစုမှုလို့လည်းပါသွားတယ်ဒါတော့ကျွန်တော်ထင်တယ်ထူးခြားမှုလို့ထင်ပါတယ
်ဟုတ်ကဲ့
နောက်တစ်ခုကကျွန်တော်ဒီနှစ်အတွင်းမှာသူကြတဲ့ဖြစ်တယ်လေကျွန်တော်တစ်ချက်ပြန်ကြည့်ရောဒီဝန်ကြီးကြီးနောက်တစ်ခါလွှတ်တော်အမတ်ကြီးဖြုတ်တာတွေထုတ်တာတွေလည်းတော်တော်များများတွေ့ရဗျအဲ့တော့တနင်္လာရီတိုင်းဝန်ကြီးချုပ်ဖြုတ်ခါရတယ်ကချင်ပြည်နယ်မှာဝန်ကြီးဆုံးဟိုနှုတ်ထွက်ဖို့ပေါ့နော်ဒီလိုဖိအားပေးတယ်လို့ယူဆပါတယ်နောက်ကရင်ပြည်နယ်မှာဝန်ကြီးနှုတ်ထွက်တယ်ချင်းပြည်နယ်မှာလွှတ်တော်ဘီရိုကရာထွက်တယ်ဆိုတော့အဲ့ဒါတွေကကျတော့တစ်ဖက်မှာဘာတွေဖြစ်နေတာလဲပေါ့နော်ကျွန်တော်ပွင့်လင်းမြင်တာမှုလည်းမရှိတော့ပြရလည်းခက်တယ်ဆိုတော့ဒါပေမဲ့တခုခုဖြစ်နေတယ်လို့တော့ကျွန်တော်ကျင်ပါတယ
်တခုခုဆိုတော့ကအစိုးရအဖွဲ့တည်းမှာပေါ့နော
်အဲတခုကဒီလိုပေါ့နော်စွမ်းဆောင်ရည်မရှိတဲ့သူတွေကိုလဲလိုက်တာလားဒါမှမဟုတ်လို့ရှိရင်လည်းနိုင်ငံရေးအကြောင်းအကျောင်းများချုပ်တာလားပေါ့ဒါတည်းကတော့ကျွန်တော်တို့သိရဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျကိုစီသူကရောကျွန်တော်ခုနမေးခွန်းကိုကိုစီသူဖြေလို့ရမလားတုံညာကနေတစ်စီအမှတ်ပေးလို့ရသလား
အဲကျွန်တော်ရှင်တော့ဟိုကလည်းတို့ပေါ့အဲ၆ကနေဒီတစ်ဆယ်ကြားရဲဆိုရင်ဒါဘာလို့ဆိုတော့ဆောက်ဆောင်မှုအောင်အောင်မြင်မှုရှိတယ်အဲ့ဒီမှာဘယ်လောက်ပြေးမလဲပေါ့နော်အဲ့လိုမျိုးကျွန်တော်စဉ်းစားတဲ့အခါကျတော့အဲ့ကျွန်တော်ရာချင်းအဲ commitment ship တွေအဲ့လိုမျိုးကျွန်တော်ပြေးမိမှာပဲ
ဟုတ်ကဲ့
ဒါဖြစ်လို့လဲဆိုတော့ဟိုအကျိုးအကြောင်းတွေရှိတယ်ဒ
ီဟုတ်ကဲ့
ဒါကြရန်နေပြီးတော့မှအဲ့ဒီလိုလိမ့်တဲ့ဒီမှာကတော့ဟိုအောင်မြင်တဲ့ဟာတွေအများကြီးရှိတယ်ဥပမာဆိုရင်ဒီ agriculture မှုတက်ချင်ကျွန်တော်ကိုယ်ကလည်းပြောတဲ့ကိစ္စမှာလည်းအဲ့ဒါတွေအများကြီးပါတယ်အဲ့ဒါကဟုတ်ကဲ့လို့ဒီမှာဘယ်ဖြစ်ဘယ်ကာလနဲ့မှမတူအောင်အဲ့ဒါဒီအခုစပြီးတော့လုပ်လာနိုင်လေတကယ်ကိုအကောင့်တွေလည်းပေါ်တယ်အပေါ်ပြီးတော့မှဟိုလုပ်တဲ့ဒီမှာဆိုရင်လည်းခေါင်းစဉ်တွေကျွန်တော်တို့အမြင့်မြတ်ဆက်လို့ရတယ်ဟိုနှစ်ပေါင်းများစွာဆွဲကပ်နေတဲ့ဒါတကယ်ကိုဦးစားပေါ်တော့အချိန်နဲ့မတူတဲ့လုပ်တဲ့ပြစ်ချက်မျိုးတွေနောက်ပြီးတော့မှယာဉ်ကြီးတွေပါဝင်တက်တဲ့မှုတွေအဲပြီးတော့မှနောက်ဟိုဥစ္စာပေါ်တော့စနစ်တကျနဲ့အခွင့်ပြုပြီးတော့မှစားတောက်တဲ့ပြစ်ချက်ပဲအကုန်လုံးအဲ့ဒါမျိုးတွေလည်းအများကြီးသူတို့လုပ်နိုင်တယ်နောက်အခုဆိုကြီးသွားလုပ်ရန်
တွေနဲ့ပြီးသားတွေဖြည့်ချော့ပြီးသားတွေဆိုပြီးလုပ်တဲ့အခါကျတော့ဟိုကြီးသားတွေတကယ်ကိုတိုးတက်လာတာကြီးအဲ့ဒါတွေလည်းတွေ့ရတယ်ပမာဏကတော့နည်းတာပေါ့ဘာလို့ငွေတွေကနည်းနေတာဟုတ်တ
ယ်ဟုတ်ကဲ့
အဲ့ဒါတွေလည်းတွေ့ရတယ်အကျန်တဲ့သူတို့မလုပ်နိုင်တဲ့ဟာတွေကတော့ရှိတာပေါ့ဥပမာကျွန်တော်ကဟိုကျွန်တော်ကဟိုပြပလူတွေဝေဖန်လာတဲ့ဟာရှိတယ်တက်ပြီးမှအစိုးရနဲ့ဖြစ်နေတယ်ဆိုတဲ့ဥစ္စာကဒီ6လထဲမှာပုံလို့ပြပြင်လာတယ်အဲ့တော့သမလို့ရပြောစကားတွေကိုကြည့်လိုက်ရင်အဲပြီးခဲ့တဲ့အဲ့ဒီအဲကျွန်တော်တို့ဥစ္စာပေါ့နော်အဲ့ဒီဟိုဘာလဲရခိုင်ပြည်နယ်ကအဲအင်းဒီရွာလူ့ဘာမှုနဲ့ပတ်သက်ပြီးတော့မှအဲတက်ခါလေးတက်မလို့ရတဲ့ခါလေးပြန်လွှတ်ပြေးလိုက်တဲ့ဥစ္စာမှာတရင်းရရှင်းပွဲမှာပြောတဲ့စကားတွေမှာဘာလီတော်ပါကလေးဆိုတဲ့ခါကျတော့တက်မလို့တာကိုရှိသူတွေကပြောတာအဒီလိုမျိုးဖြစ်တယ်ဆိုတဲ့ဥစ္စာကဒါတက်မလို့ကာဗီအီဂျေရဲ့လက်ဆောင်ရင်းလေအဒါဒီကိုအစိုးရအဖွဲ့ကိုအစီရင်ခံဖို့ဒါကတော့ကမ္ဘာကိုအစီအစဉ်မှုလည်းမရှိဘူး။အဲဒါခွင့်ပြုမှလည်းမပြထမ်းထားဘူး။ဒါကြောင့်မလို့အဲမပြောဘူးပါလား
။တဲ့
တဘောမျိုးလူကြီးတွေကိုကျွန်တော်တို့ပြရတယ်။ဟုတ
်ကဲ့။
ပြီးတော့မှနောက်အခုချိန်လည်းပြီးခဲ့တဲ့ရက်ပိုင်းဆိုမဘာကက
ိုတ
ောင်းလာတဲ့အဖွဲ့ရဲ့ဒီနိုင်ငံလက်ရဲဖုတ်လက်တွေလုပ်တဲ့အစိုးရကိုဆန့်ကျင်ကြလို့ပြောတာတွေတော့လုပ်တယ်။အဲဒီအဖွဲ့ကြီးကိုတမ်ဘောကသွားပြီးတော့မ
ှဝေထူတယ်။
တမ်ဘောလို့ပြောလို့ရပါတယ်။ဒါကြောင့်တိုင်း
တမ်ဘော
ကသွားပြီးတော့မှဒီသိန်း300သွားပြီးရဲ့ပြီးတော့နောက်ပိုင်းမှာဒီကိစ္စကိုပြန်ပြီးတဲ့ခါကျတော့တမ်ဘောကရှင်းလင်းပွဲတွေလုပ်တဲ့အဲ့မှာတရေပြန်ကြရတာကိုရှိတဲ့လူကြီးကဒါလုတ်ပြင်းလိုက်တယ်လို
့လ
ုတ်တယ်ဆိုတဲ့သဘောမျိုးဒီလောက်ရှိတော့ပြောတဲ့ခါကျတော့တိုင်းပြည်မှာအဲ့လိုချင်းလေးကြီးကပုံပြီးတော့ပြည်ပြင်လာတဲ့ခါကျတော့အရင်ကတက်မလို့အမြဲပြောတယ်ဟိုမှာဖြစ်ပြီးဖမ်းတယ်ဟိုမှာတက်ခိုင်းပြီးပါလေလုတ်တယ်ဘာလို့လုတ်လဲဆိုတော့ဒါအစိုးရကိုကာကွယ်ပေးတာဆိုပြီးတော့မှဒါအမြဲတမ်းပြောတာရှိတယ်အဲ့တော့အဲ့ဒီဥစ္စာတွေနဲ့ဖြေဖြေသွားပြီလားဆိုတာအခုချိန်မှာစဉ်းစားကြည့်တာတော့ဖြစ်လာတယ
်
အခုကအစိုးရကိုဆန့်ကျင်ရလို့ပြောတယ်
ဟုတ်ကဲ့ပါခင်ဗျာကျွန်တော် Facebook ကနောက်ထပ် message တစ်ခုဖတ်ပြပါမယ်မောင်းဆိုတဲ့အကောင့်ပိုင်ရှင်အင်ဒိုလီဆိုရရဲ့ပြည်ခိုင်ဖြူပါတီရဲ့တက်မတော်ရဲ့သားဟန်ချက်ညင်ညီထိန်ချောင်းပူပေါင်းပြီးခိစားတိုင်းအတူလက်တွဲဖြစ်ရှင်းမယ်ဆိုနိုင်ငံကအများကြီးတိုးတက်လာမှာပါဗျာအခုတော့တယောက်အားနေချက်တယောက်ဝိုင်းထောင်နေကြတော့တိုင်းပြည်ကရှေ့တော့ရောက်ပါရဲ့နှေးနေတာပေါ့တဲ့ဂဲကူဆက်ပြီးတော့ကျွန်တော်တို့ဒိုင်ဆူနေမဲ့သောရရှင်တယောက်ကိုဖိတ်ခေါ်ပါမယ်သူကတော့ပေါ့မြို့နယ်ကြောက်ကာရွာသားကိုစင်မင်းအောင်ပါကိုစင်မင်းအောင်ဆွေးနွေးခြင်းနဲ့ခြေနေအကြောင်းအရာလိုရင်းတွေ့ရှင်ဆွေးနွေးလို့ရပါပြီခင်ဗျာ
Hello
ဟုတ်ကဲ့ပြောပါကိုစွေးနေအောင
်ဟုတ်ကဲ့ကျွန်တော်နာမည်6လအတွင်းဆွေးနွေးခြင်းနာမည်6လအတွင်းမှာဆိုလို့ရှိရင်ကျွန်တော်တို့ဟိုကစက်မတော်နဲ့ပေါ့နော်အစိုးရနဲ့ဒီတိုင်းပြည်မယ့်အနေအထားလေးနဲ့ကြီးမလားလို့ကြာဘာလို့လုံဆိုတော့အမျိုးသားရေးဝါဒီတွေနဲ့ပေါ့အခုအဲ
့ဟုတ်ကဲ့
အမျိုးသားရေးဝါဒီတွေနဲ့ရှုတိုက်တာမျိုးစက်မတော်ကကြုံတွေ့နေရတာလေငြင်းနေရတာဆိုတော့အဲ့လိုဖြစ်နေမှာလို့ခင
်ဗျဟုတ်ကဲ့ကိုစင်မင်းအောင်ကျေးဇူးများကြီးတင်ပါတယ်ဆိုတော့ကိုအောင်သူငင်းရေခုနကိုစီသူအောင်မြင့်ကတော့နောက်ကျောင်းပြန်လဲမဲ့အချိန်မျိုးမြင်ဘူးလို့ကိုစီသူအောင်မြင့်ကပြောသွားပါတယ်ကိုအောင်သူငင်းကရောနောက်ကျောင်းပြန်လှနိုင်မဲ့အချိန်မျိုးများအခုလက်ရှိအချိန်မှာမြင်သလား
ဆိုအခုအချိန်မှာတော့ကျွန်တော်ချင်တယ်ခုနလိုစစ်အာဏာပြန်သိမ်းတာမျိုးဒီလိုတီးတီးကြကနောက်ကျောင်းပြန်သွားတာမျိုးတော့ဟိုဘာခေါ်မလဲမဖြစ်နိုင်ဘူးလို့တော့ကျွန်တော်ချင်ပါတယ်ဆိုတော့ဒါပေမဲ့လည်းဟိုဘယ်လိုဖြစ်လဲဆိုတဲ့ခါကျတော့ရှေ့မတိုးဘူးပေါ့ဗျာရှေ့မတိုးဘဲနဲ့ဒီလိုဟိုကျွန်တော်တို့တည်တာတဲ့အောင်မြင်မှုတွေမပေါ်ဘူးပေါ့ဒီလိုချေမပေါ်ဘူးပေါ့ဆိုတော့ဒါမျိုးတွေအနေထားတွေရှိနိုင်မယ်လို့တော့ထင်ပါတယ်
ဟုတ်ကဲ့ဆိုတော့လာမယ့်6လအတွင်းမှာဒီတိုင်းပြည်အတွက်စိုးရင်စရာအကောင်စိုးရင်စီပွဲစိုးရင်ဘူးအကောင်ဆုံးဖြစ်လာနိုင်တဲ့အခြေအနေဆိုရင်ငေါ့ကောင်သူကြီးပါအောင်မြင်လဲ
ကျွန်တော်ကတော့ဒီဖြစ်နေတဲ့ဟိုစိတ်ရည်ပฏิပက္ခတွေပေါ့ဗျာဒါတွေကအမြဲဆုံးရနိုင်ရင်တော့ကျွန်တော်ထင်တယ်ကောင်းမယ်လို့ထင်ပါတယ်။နောက်တစ်ခါနောက်တစ်ချက်ကတော့ဟိုပြည်ပြည်သားသားကြီးဟုတ်ပေမဲ့ကျွန်တော်တို့စိုးရိမ်စရာချက်ကတော့ဒီအစိုးရကကြံတဲ့ကိစ္စကိုအာရုံမဆိုင်နိုင်တော့ဘူး။ဒါပေမဲ့ကျွန်တော်တို့လာမဲ့ရွေးကောက်ပွဲအတွက်ကိုပဲအာရုံထားပြီးတော့ဟိုလုပ်နေတဲ့ကိစ္စမျိုးပေါ့နော်။ဆိုတော့အဲ့လိုမျိုးဆိုရင်ကျွန်တော်ကြံတဲ့ကိစ္စကြီးအကုန်လစ်ထင်းတာမျိုးတွေပါလေတော်တော်ဖြစ်လာနိုင်တယ်လို့ထင်ပါတယ
်။ဟုတ်ကဲ့အကိုစီသူကရောကျွန်တော်တို့လာမဲ့6လမှာစိုးရိမ်မှုအကောင်းဆုံးကိစ္စလို့ဆိုရင်ဘယ်ကိစ္စကိုများမြင်ပြီလဲ။
အခုတည်းမကြခင်မှာဆိုရင်၁၇ကြိမ်မြောက်ပေါ့နော်ဒုတိယကြိမ်စစ်တော်ရဲ့၁၇ကြိမ်မြောက်အစီအစဉ်တွေတော့ခေါ်တော့မယ်အဲ့ဒီမှာအဓိကစုနေမှာကအခွင့်အရေးကိုပြင်ရေးကိစ္စဖြစ်နေတယ်အဲဆိုလိုတဲ့ခါကျတော့အဲဆိုတဲ့ခါကျတော့အဲ့ဒီဥစ္စာကအခုဒီအဲ့ဒီကိစ္စတွေမစိုးမိုးခြင်းအဲ့ဒီကော်မတီတွေဖွဲ့ပြီးတော့လိလာရေးပါရလုံစင်ကလေးကအတက်မတော်နဲ့ဒီပြတ်တိုက်မှုတွေပါရဖြစ်ပြီးတော့မှဟိုပြည်ပခဥစ္စာပေါ့နော်ဟိုပြည်နေတဲ့ဆက်ကျင်တဲ့ပါရီလဲကျုံရတဲ့ခါကျတော့ဒီရှိလာမဲ့6လမှာဆိုရင်ဒီကိစ္စကြီးကလည်းအရှိကိုတက်လာမယ်။အ
ဲ
တက်လာမယ်ပြီးတော့မှကျွန်တော်ကကိုအောင်ကြီးရင်းပြောတယ်ကျွန်တော်တို့ဒီမှာကအဲ့ဒီတက်ပြီးဖြစ်နေတဲ့ကိစ္စတွေရှိတယ်။ပြီးတော့မှနောက်ကတော့လို့ပေါ့နော်ပပကအဖွဲ့ကြီးကလည်းဒါဒီနာမည်ပြောင်းလာပြီးမပပကဖွင့်ပြီးတော့ကျွန်တော်သုံးလုံးပါမယ်။ဒီလိုဖွင့်ကြီးကလည်း အခုတော့အစိုးရကိုဆန့်ကျင်မှုပါများဆိုပြီးတော့မှဟိုလှုပ်ကြော်လှုပ်ရှားလာမယ့်အခြေအနေတွေရှိတယ်ဆိုတော့အဲ့ဒါကြီးကတော့ဟိုစိုးရိမ်စရာလေးတွေတော့ရှိတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့နောက်ဆုံးကျွန်တော် comment တစ်ခုကြံပါတယ် Facebook ကအကောင့်ဘက်နဲ့အစိုးရနိုင်ရှင်မီမိုးနိုင်ဆိုတဲ့အကောင့်ပိုင်ရှင်ပါသူကမင်းကြီးမျိုးနဲ့တောင်းလင်းတွေတာမျိုးမခုတာကကြော်မိုးနိုင်ခွန်မိုးမိုးပါတဲ့အကောင့်ဘက်နဲ့အစိုးရနိုင်ရှင်မယ်ဆိုရင်မကောင်းတဲ့ဘက်ကများနေတယ်တဲ့နှစ်ပေါင်းများစွာကလေးကပလဲပရီကျိုးပြတ်သွားလို့တလုံးစီတစ်ခုစီလာမိုင်းညမှာလိုက်ရှာပြီးအစ်စ်ပြန်တီကုန်းနေရတယ်လို့ဖြစ်နေတော့ချက်ချင်းလို့အစ်စ်မဖြစ်နိုင်တာသဘောကျပါတယ်တဲ့မကောင်းတဲ့ဘက်ကပဲကြည့်နေလို့မတိုးတက်နိုင်တယ်လို့ကောင်းတာတွေရွေးပြီးပြောနေဖို့လည်းမဟုတ်ပါဘူးတဲ့နောက်လာမယ့်အစိုးရတိုင်းကအခြေခံပါပါနဲ့တလုံးစီပျောက်ဆုံးနေတဲ့ပလဲပရီကိုခိုင်မာသောပူးကျိုးနဲ့ပြန်လဲအစ်စ်တီကုန်းပြီးတံပိုးထိုက်ဖို့တိစောက်ကြပါစို့တဲ့ကျွန်တော်တို့အချိန်နှမနစ်နှိပါလောက်ကြံပါတယ်ဆိုတော့ကောင်းသူရေလာမယ့်6လမှာအစိုးရအနေနဲ့ကောင်းသူငိမ့်သာအစိုးရကိုအကြံပေးရမယ်ဆိုရင်လာမယ့်6လမှာအစိုးရအနေနဲ့အလုတ်စီခြင်းစုံကိစ္စတခုရှိတယ်ဆိုရင်ဘာလို့ကောင်းသူငိမ့်ပြောမလဲ
ကျွန်တော်မြင်တာတော့ဒီရွေးကောက်ပွဲစနစ်ပြည်ပြင်ကြောင်းလဲရင်းနဲ့ဒီရွေးကောက်ပွဲမှာဟိုတမပူကြဖို့ပေါ့နော်ဆိုတော့ဒါမျိုးတွေကိစ္စတွေပူလို့အားထည့်နေတယ်ဆင်ပ
ါဟုတ်ကဲ့အဲ့ဒါအပြင်ကို
အထူးသဖြင့်တော့ဟိုကျွန်တော်မြင်တာတော့ဒီစီးပွားရေးကိစ္စကတဖြည်းဖြည်းနဲ့ကျွန်တော်တို့စိုးရိမ်စရာအနေထားတော့ဖြစ်လာတယ်။ဆိုတော့ဟိုစီးပွားရေးဘက်ကလည်းအခုချိန်မှတော့စပြီးတော့အားထည့်တဲ့သဘောတော့ရှိပါတယ်။ဆိုတော့ဒါပေမဲ့ဒီဒီချက်ပို့ပြီးတော့ဟိုပြည်ပြောင်းလဲမှုတွေလည်းလုပ်ဖို့လိုအပ်မယ်ထင်ပါတယ
်။ဟုတ်ကဲ့ကိုစီသူအောင်မြင့်အနေနဲ့ဆိုရင်အစိုးရကိုအကြံပေးရမယ်ဆိုရင်ဘာကိုလုပ်ပါလို့အကြံပေးခြင်းလဲ
။ဒီကကတော့ဘယ်လိုတော့ပေါ်နေတဲ့ပြဿနာပေါ့နော်။ကျွန်တော်တန်းကြည့်မှာအရေးကြီးဆုံးကပါရက်ချင်းဖြစ်နေအကုန်လုံးဖြည့်ရှင်းလို့ရတယ်အရှိကိုဆက်သွားဖို့လိုတယ်အနောက်ကိုပြန်မသွားဖို့လိုတယ်အဲ့လိုပြန်မသွားဖို့ဆိုရင်စက်မတော်ရဲ့ဒီနေ့လက်ကင်ဆောင်ရွက်နေတဲ့ဟာတွေကို NLD အစိုးရအနေနဲ့ပြည်ပြည်ကြားကြားနားလေသဘောပေါက်ဖို့ဒီချာကြည့်ပြီးတော့မှဟိုအကောင်းဆုံးကိုဖြစ်အောင်ဟိုဖြည့်ရှင်းတာခုနကတော့လို့ထိတွေ့တာဆက်ဆံတာအဲ့ဒါတွေလုပ်သွားဖို့လိုတယ်လို့ကျွန်တော်ကြံပေးချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒိုင်းလီလိုင်းအစီအစဉ်ကဒီမှာပဲအချိန်ပြည့်ပါတယ်ပင်နေဆွေးနွေးသူတွေဖြစ်တဲ့ဥအောင်သူငိမ့်နဲ့ဦးစီသူအောင်မြင့်ဒါရိုက်ပါဝင်ဆွေးနွေးကြတဲ့ကိုထင်ကျော်ကိုစင်မင်းအောင် Facebook မှာမှတ်ချက်ပေးပြီးတော့ဆွေးနွေးကြသူတွေဒါပြင်တော့ကျွန်တော်တို့အစီအစဉ်ကိုနားထောင်တဲ့ပရိသတ်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
သူကိုဇော်ဝင်လိုက်တဲ့သူကိုကြကြသိန်းစီစဉ်တင်ဆက်လိုက်တဲ့တရားရည်လိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00ရနေ17:00အထိလိုင်းတိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။ခုတော့ကြံနေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမအီတန်စင်ကပြောပြပေးပါအောင်။
အီရန်ပေါ်တိုက်ခံပိတ်ဆို့မှုအသစ်ချမှတ်လိုက်တာဟာအမေရိကန်အီရန်တပ်တမန်ဆက်ဆံရေးဆုံးသက်စီတယ်လို့ဖြစ်ပြီးတော့နောက်ဆက်ဆွေးနွေးမယ့်ခြေဝေးတွေဟာလည်းအပေါ်ယံသဘောထားဖြစ်တော့မယ်ဆိုပြီးတော့အီရန်ဂျီကေကဒီကနေ့မှတုံ့ပြန်လိုက်ပါတယ်။အီရန်ဘာသာရေးခေါင်းဆောင်အာယာတိုလာအလီခါမာနီနဲ့အီရန်စစ်တပ်နဲ့အစ္စလာမ်ရဲ့တော်လှန်ရေးအဆောင်တပ်ဖွဲ့တွေကအကြီးအကဲ၈ယောက်တို့ကိုအတိအကျပြစ်မှတ်ထားတဲ့အီရန်ပေါ်ဗန္နာရေးအရာတန်ခတ်ပိတ်ဆို့မှုအသစ်ကိုတင်းလာနေမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကချမှတ်လိုက်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ပျိုအွန်စီကိုသူပေးပို့ခဲ့တဲ့စာဟာဒီလအတွင်းမှာသူလက်ခံရရှိတဲ့မွေးနေ့ဆုတောင်းလွှာကိုရင်းနှီးနှီးပြန်လည်တုံ့ပြန်ရေးသားခဲ့တဲ့စာဖြစ်တဲ့ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်ကပြောပါလေ။အမေရိကန်သမ္မတထရမ့်ဟာဇွန်လ13ရက်နေ့မှာအသက်83နှစ်ပြည့်သွားတာဖြစ်ပါလေ။ဒီလိုစာအသွားအလာရှိတာနဲ့ပတ်သက်ပြီးတော့အင်ဘီရောပြောခွင့်ရဆာရာဆန်နက်စ်ကလည်းအမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်နှစ်ယောက်ကြားစာချင်းဆက်သွယ်ပြီးတော့ထိတွေ့မှုကရှိနေတယ်လို့ပြောဆိုထားပါလေ။အိန္ဒိယထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသမှာနာမည်ကြီးတဲ့သတင်းစာထုတ်ဝေသူကိုပြီးခဲ့တဲ့ဆင်းနှစ်အတွင်းကဖြစ်ပေါ်ခဲ့တဲ့အမှုဟောင်းတစ်ခုနဲ့ဆွတ်ဆွဲပြီးတော့တင်းလာတဲ့ညတကောင်ချိန်မှာသူ့နေအိမ်ကိုဝင်ရောက်စီးနှင်ဖမ်းဆီးခဲ့တဲ့အကြောင်းရဲတွေနဲ့ဖမ်းခံရသူနဲ့ညီကိုတော်ဆက်သူကပြောပြပါရယ်အသက်62နှစ်အရွယ်ဂူလမ်ဂျီလာနီခထရီဟာသတင်းတောက်တယောက်လည်းဖြစ်ပြီးတော့ဥဒုဘာသာစကားနဲ့ထုတ်ဝေတဲ့ Daily Afaq သတင်းစာရဲ့ထုတ်ဝေသူလည်းဖြစ်ပါသေး1993ခုနှစ်တုန်းကထုတ်ခဲ့တဲ့ဝရမ်းနဲ့သူ့ကိုရဲတွေကဖမ်းဆီးခဲ့ရတယ်ဖြစ်ပါသေး။ပြီးခဲ့တဲ့စနေနေ့တုန်းကကမ်ဘောဒီးယားနိုင်ငံမှာဆောက်တဲ့စာအဆောက်အုံတစ်ခုပြိုကျခဲ့တာကြောင့်အနည်းဆုံးအလုပ်သမား28ယောက်သေဆုံးခဲ့ပြီးတော့26ယောက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်နဲ့ဆက်နွယ်ပြီးတော့တရုတ်နိုင်ငံသား4ယောက်ကိုကမ်ဘောဒီးယားတရားရုံးကတရားစွဲဆိုထားပါသေး။
တည်ရင်ချင်းချက်ကိုမအီတန်စင်ကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American အတန်ရဲ့မနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချင်းနဲ့6နာရီနဲ့9နာရီထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 1505ရောကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပ
This program has come to you from the Voice of America, Washington.